Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ် February 18ရက်ဗုဒ္ဓဟူးနေ့ညဘက်9:30စီစဉ်နဲ့စတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တိုဟာနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။မနင်္ဂလာပါခုညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်ကတော့အောင်ပါဒီကနေ့ညပြသတင်းတွေကိုမက်ကင်ဘူးထွင်းနဲ့အတူချင်းညပေးမှာပါအပြည့်ရဲ့သဘောတူညီမှုရခဲ့ပြီးတဲ့နောက်ပြန်လည်ဆုတ်ခွာလာတဲ့ယူကရိန်းတပ်ဖွဲ့ဝင်30လောက်တန်းအားရရှိသွားတာအာဖဂန်နစ္စတန်နိုင်ငံကတိုက်ပွဲတွေအတွင်းအရသာတည်ဆုံမှုမနစ်ကထက်ပိုများလာတာနောက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးဝန်ထမ်းတွေအရသာတွေကိုတိုက်ခိုက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလအရာရှိတဦးကသတိပေးပြောကြားလိုက်တာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးမှာပါနားလောင်ရေ
ကောင်းပါပြီရှင်လေပွင့်ဆိုင်သဘောတူညီမှုနဲ့လွတ်တော်ကိုတင်သွင်းမဲ့အမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကိုနိုင်ငံပိုင်သတင်းစာတွေကနေပြည်သူများသိရှိအကြံပြုနေအောင်ဖော်ပြလိုက်ပါတယ်
ကူလာအမျိုးသားပညာရေးဥပဒေကိုလည်းချပြတင်တာပေါ့နော်ဒါမှကျမတို့ကပြင်ဆင်တဲ့ဥပဒေချမ်းကိုမူလဥပဒေကိုမကြည့်ပဲနဲ့ပေါ့နော်ဒီဥပဒေကြီး
လေ NNE အဖက်ကဦးဆောင်တင်သွင်းခဲ့သူဒေါက်တာညညသိန်းမရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပေးမှာပါဒီနောက်မှာတော့လောက်ကိုင်းမျိုးကစစ်ဆောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့မြန်မာချက်ချင်းနေရင်တန်းတိုက်ခိုက်ခံရတဲ့တရင်ပြန်လည်တင်ပြချက်နဲ့အတူမျိုးဆောင်ဥပဒေလေးမျိုးထက်ကတမျိုးဖြစ်တဲ့လူဦးရေထိန်းညှိခြင်းနဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုဥပဒေကြမ်းကိုကန့်ကွက်မှုတွေကြားကဒီကနေ့အမျိုးသားလွတ်တော်မှအတည်ပြုလိုက်တဲ့တရင်တွေကိုကြားရမှာပါဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်ခုရင်ဆုံးတော့ပုထုနေ့ညပိုင်း VOA ကရရထားတဲ့တရင်တွေကိုကိုအောင်နဲ့မခင်ဖြူသွေးတို့ကပြောပြပေးကြပါအောင်ရှင်
ယူကရိန်းနိုင်ငံမှာအပြည့်အဝသဘောတူညီမှုရခဲ့ပြီးတဲ့နောက်အထိတိုက်ပွဲတွေဆက်ဖြစ်နေခဲ့တဲ့ Debalt Safe မြို့ကနေအစိုးရတပ်ဖွဲ့တချို့စတင်ရုပ်သိမ်းနေပြီလို့ယူကရိန်းသမ္မတကပြောပါရယ်။ဗိုလ်တုံးလေးကဗီဒီယိုအနေနဲ့သင်ပြောတဲ့ကြေညာချက်မှာသမ္မတ Petro Poroshenko ကယူကရိန်းတပ်ဖွဲ့တွေနဲ့အရန်တပ်ဖွဲ့တွေက Debalt Safe ကနေစနစ်တကျထုတ်ခွာနေပြီလို့ပြောဆိုထားပါရယ်။ယူကရိန်းတပ်ဖွဲ့ဝင်80ရာခိုင်နှုန်းလောက်မြို့ကထွက်ခွာခဲ့ပြီးနောက်ထပ်စစ်ကြောင်းနှစ်ကြောင်းလည်းမကြာခင်မှာထပ်ပြီးဆုတ်ခွာမှာဖြစ်တယ်လို့ Mr. Poroshenko ကပြောပါရယ်။လက်နက်ကြီးတွေနဲ့ပြမှုတွေကြားကဆုတ်ခွာမှုအတွင်းတပ်ဖွဲ့ဝင်ဦးရေ30လောက်တန်းအားရခဲ့ပါတယ်နိုင်ငံတကာကအကြောင်းဝင်ဆက်ဆက်ပြီးတဲ့အပြည့်အသဘောတူညီချက်တနင်္ဂနွေနေ့မှာစအသက်ဝင်ပြီးနောက်ပိုင်းမှာလဲဒီဘော့စီမျိုးကတိုက်ပွဲတွေရဲ့ဒီဘော့စီမျိုးဟာတိုက်ပွဲတွေရဲ့ပိုချက်မှဖြစ်နေတာပါဒီမျိုးကိုအပြည့်အသဘောတူညီချက်မရခင်ကတည်းကဝိုင်းထားတာဖြစ်လို့သဘောတူညီချက်မှာပါတဲ့တိုက်ပွဲတွေရဲရမယ်ရှီတန်းဒေသတွေကနေမြေအဖြစ်မသတ်မှတ်ပဲသူတို့သိမ့်ပိုက်ထားတဲ့ဒေသတစ်ခုအဖြစ်ခွဲထွက်ရေးတပုံတွေကသတ်မှတ်ချင်နေတာပါမစ္စတာပိုရိုရှန်ကိုကတော့ဒီပေါ်စီပါယူကရိန်းတပ်ဖွဲ့တွေရဲ့ထိန်းချုပ်မှုအောက်မှာရှိနေပြီးဘယ်တော့မှအဝိုင်းခံခဲ့ရတာမျိုးမရှိဘူးလို့ပြောပါတယ်ဒါပေမဲ့လည်းယူကရိန်းတပ်ဖွဲ့တွေကအဲ့ဒီမျိုးကစုခွာလာခဲ့ပြီဖြစ်ပါတယ်
လူပြားတကယ်ရေးဆွေးနွေးကြဖို့အတွက်ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီရေးပေါ်စီဝေးတရက်ကျင်းပဖို့စီစဉ်ထားပါတယ်။လူပြားမှာနိုင်ငံတကာထောက်ခံတဲ့အစိုးရနဲ့တခြားလက်နက်ကိုင်အဖွဲ့တွေကြားအာဏာနဲ့နေမြေလူပွဲတွေကြောင့်မတိမငြိမ်ဖြစ်နေတာပါ။ IS အစိုးရစစ်သွေးကြွတွေက Egypt Coptic Christian ဘာသာဝင်21ယောက်ကိုကောက်ဖြတ်တက်လိုက်ပြီးတဲ့နောက်အိန္ဒိချင်း Egypt အစိုးရကအထူးအာရုံစိုက်လှုပ်ဆောင်လာနေတာပါ။လီဗျားမှာနိုင်ငံတကာကနေစီးရေးအရဝင်ရောက်လုပ်ဆောင်ခွင့်ပြုဖို့အီဂျစ်သမ္မတ Abdel Fattah LCC ကလူချွေးကြီးကောင်စီကိုအင်္ဂါနေ့မှာတိုက်တွန်းခဲ့ပါတယ်။ IS အဖွဲ့ကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုအီဂျစ်ကဒီသတင်းပတ်မှာစာပြီးလုပ်လာတာပါ။စစ်သွေးကြွတွေစီလက်နက်ခဲယံတွေဝင်နေတာကိုရပ်တန့်စေမယ့်နည်းလမ်းတွေပါဝင်တဲ့ဆုတ်ဖြတ်ချက်တရက်ထွက်ဖို့အာရဗ်တန်တမန်တွေလှုပ်ဆောင်နေကြတယ်လို့အီဂျစ်နိုင်ငံသားရေးဝန်ကြီးဆာမာဟာဆန်ရှုကရီဆလင်ကလူရောက်မျိုးမှာအင်္ဂါနေ့ကသတင်းတောက်တွေကိုပြောပါရယ်လူပြားကောင်းဆောင်ဟောင်းမှုမကရာပြီးပြုတ်ကျသွားတဲ့2011ခုနှစ်ကစပြီးတော့စစ်သွေးကြွတွေစီကိုလက်နက်ခဲယံတွေဝင်နေတာပါထရီပိုလီနဲ့တော်ဘရုခ်မြို့တွေမှာစစ်ပြိုင်အစုအယတွေရှိနေတဲ့လူပြားမှာနိုင်ငံရေးအရာဖြစ်ရှိချက်တစ်ခုကနေစစ်သွေးကြွတွေရဲ့အယူအဆကိုတော့ခြေဖြတ်နိုင်မှာမဟုတ်ဘူးလို့အီဂျစ်နိုင်ငံသားရေးဝန်ကြီးကပြောပါရယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကအကြမ်းဖက်ပြစ်ခတ်တွေအတွင်းအရသာတည်ဆုံသူတွေအတွက်မနစ်ကထက်25ရာခိုင်နှုန်းပုံများလာပြီးဒါ2009ခုနှစ်ကစလို့အမြင့်ဆုံးအနေအထားကိုရောက်လာတာဖြစ်တယ်လို့ဗုဒ္ဓဟူးနေ့ကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂအစိုးရကစာတင်မှာဖော်ပြထားပါတယ်တိုက်ပွဲတွေအတွင်းတည်ဆုံသူအရသာ3,900လောက်ရှိခဲ့ပြီး6,800ကျော်တန်ရာရခဲ့ကြတဲ့အထက်မှာအမျိုးသမီးနဲ့ကလေးငယ်အရေအတွက်တော်များများလဲပါဝင်ကြောင်းအာဖဂန်နစ္စတန်နိုင်ငံမှာအခြေစိုက်တဲ့ကုလသမဂ္ဂအကူအညီပေးမစ်ရှင်ကပြောပါရတယ်။တိုက်ပွဲတွေအတွင်းလူနေထူးထပ်တဲ့နေရာမှာမော်တာတွေ၊ရော့ကက်တွေ၊လက်ပစ်ဗုံးတွေကိုအသုံးပြုခဲ့တာအပြင်အသေးခံဘုံးခွဲတိုက်ခိုက်မှုတွေကြောင့်အခုလိုအရေအတွက်မြင့်တက်လာတဲ့ဆိုပြီးတော့လဲအစိုးရခန်းစာမှာဖော်ပြထားပါရတယ်။2014ခုနှစ်အတွင်းအာဖဂန်နစ္စတန်လူမျိုးရေးတပ်ဖွဲ့တွေကိုနိုင်ငံလူမျိုးရေး တာဝန်အပြည့်အဝတာဝန်ယူဖို့ပြန်လည်လွှဲပြောင်းပေးရတဲ့နိုင်ငံတကာတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွင်းကပြန်လည်ထွက်ခွာနေတာဟာလည်းအခုလိုတည်ဆုံမှုအရေးအတွက်မြင့်တက်လာတဲ့အကြောင်းရင်းတစ်ရပ်ဖြစ်ပါတယ်။2014ခုနှစ်အတွင်းအရသာတည်ဆုံမှု82ရာခိုင်နှုန်းအတွက်တာလီဘန်နဲ့အခြားစစ်သည်ကြတွေကိုအစိုးရခံစားကအပြစ်ပို့ထားပြီး14ရာခိုင်နှုန်းကတော့အာဖဂန်နဲ့နိုင်ငံတကာတပ်ဖွဲ့တွေကြောင့်ဖြစ်ပါတယ်ခင်ဗျာ။
အစိုးရဝါဒကိုတိုက်ဖြတ်တာမှာစီအင်အားကိုအသုံးပြုံတသက်ထပ်ပို့ပြီးလှုပ်ဆောင်ရမယ်လို့အင်္ဂါနေ့ကစတင်တဲ့အစိုးရဝါဒတိုက်ဖြတ်ရေးအမေရိကန်သမ္မတအီမီရောကကြီးမှုကျင်းပတဲ့ထိပ်သီးစည်းဝေးပွဲမှာဒုသမ္မတဂျိုးဘိုင်ဒန်ကပြောသွားပါတယ်။ရွှေပြောင်းဝင်ရောက်နေထိုင်သူတွေအတွက်ခိုင်မာတဲ့တခြားရွေးချယ်စရာတွေကိုလူဖွဲ့စည်းအနေနဲ့လှုပ်ဆောင်ပေးဖို့လိုတယ်။အခွင့်အလမ်းရှိတယ်ဆိုတဲ့အသည့်နောက်လူဖွဲ့စည်းထဲမှာကိုယ်လဲပါဝင်တယ်ဆိုတဲ့အသည့်တွေရစေပြီးစိုးရိမ်မှုတိချဖြစ်မှုအမုန်းတရားစတာတွေဖြစ်လာအောင်အကြံဖက်ဝါရီတွေကသွေးထိုးတာတွေကိုခြေဖြက်အောင်လုပ်ရမယ်။ဘာသာရေးစည်းဝါးရေးနဲ့လူမှုအတိုင်းအဝိုင်းအတွင်းမှာလက်တွဲလှုပ်ဆောင်တာမျိုးကိုရက်တဖွဲ့ကတိစောက်ရပါမယ်လို့သမ္မတဒုသမ္မတဂျိုးဘိုင်ဒန်ကပြောသွားတာပါ။အခုထိပ်သီးစည်းဝေးမှာဘာသာရေးခေါင်းဆောင်တွေစည်းဝါးရေးကဏ္ဍကပုဂ္ဂိုလ်တွေလူမှုခေါင်းဆောင်တွေပါဝင်ပြီးတော့ဒီအစိုးရဝါဒရဲ့သွေးထိုးလှုပ်ဆောင်မှုကိုဘယ်လိုတံပြန်လှုပ်ဆောင်မလဲဆိုတဲ့အရွယ်ချက်တစ်ခုနဲ့ဆွေးနွေးကြမှာပါလို့လည်းမစ္စတာဘိုင်ဒန်ကပြောပါရယ်။အင်မီရောကကျင်းပတဲ့အခုထိပ်သီးစည်းဝေးမှာရွှေ့ပြောင်းဝင်ရောက်နေထိုင်နေသူလူဦးရေအများဆုံးရှိတဲ့ Boston, Los Angeles နဲ့ Minneapolis မြို့ကြီးတို့ကခေါင်းဆောင်တွေလည်းတက်ရောက်နေတာပါရှင်။
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဟုတ်တယ်ဦးညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာပေးနေပါဗျ။လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဝန်ထမ်းတွေအရက်သားတွေကိုတိုက်ခိုက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာရေးညှိနှိုင်းရေးမှူး Miss Renata Deselian ကဖေဖော်ဝါရီလ17ရက်နေ့ကနေကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီပေးသူတွေအရက်သားတွေရဲ့လူညုံရေးအတွက်အဖွဲ့ပေါင်းစုံအနေနဲ့အလေးထားဖို့နဲ့ပြည်ပခဖြစ်နေတဲ့ဒေသတွင်းကဲစီရင်နှန်းတွေဘေးရန်ကင်းကင်းနဲ့ဖြတ်သန်းသွားလာနိုင်ဖို့ခွင့်ပြုပေးဖို့လက်တောင်းဆိုထားပါတယ်။ကိုကန်ဒေတာတွင်တိုက်ပွဲတွေကြားပိတ်မိနေတဲ့ဒေတာကန်တွေကိုတွားရောက်ကယ်ဆယ်ခဲ့တဲ့မြမချက်ချင်းဒီအဖွဲ့ MRCS ရင်နှန်းဖေဖော်ဝါရီ18ရက်နေ့ကရှမ်းပြည်မြောက်ပိုင်းလောက်ကန်နဲ့ချင်းရွှေဟော်ကြားမှာတိုက်ခိုက်ခံရတာကိုကြားသိရတဲ့အတွက်အစိမ်းမကောင်းဖြစ်ရကြောင်းကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကိုဘယ်ဘက်ကလုပ်တယ်ဆိုတာရှင်းရှင်းလင်းလင်းမရှိပေမဲ့အစိုးရကတော့ကိုကန်လက်နက်ကိုင်အဖွဲ့တွေရဲ့လက်ချက်လို့ပြောပါတယ်။ကိုကန်ဒေတာမှတိုက်ပွဲတွေဖြစ်နေတာကြောင့်ရပ်ပေါင်း90အထိအရေးပေါ်အခြေအနေကြီးညာပြီးစီအုပ်ချုပ်ရေးအမိန့်ထုတ်ပြန်တဲ့အကြောင်းအင်္ဂါနေ့မှာသမရဦးသိန်းစိန်ကအမိန့်ထုတ်ပြန်ထားပါရခင်ဗျာ
။အင်ဒိုနီးရှားနိုင်ငံကတည်ထောင်ချမှတ်ထားတဲ့ဩစတြေးလျနိုင်ငံသားမူရစီဝါရောင်းဝယ်သူနှုတ်ကိုတည်ထောင်ကနေကင်းလွတ်ခွင့်ပြု၍ဩစတြေးလျဝန်ကြီးချုပ်ထွန်းနီအဘော့ကအင်ဒိုနီးရှားကိုဖိအားထုတ်ပေးနေပါတယ်။တကယ်လို့သာတည်ထောင်စီရင်မယ်ဆိုရင်တော့ဩစတြေးလျအနေနဲ့အလွန်အမင်းစိတ်ပြရမယ်ဆိုတာအင်ဒိုနီးရှားကိုတိကျပြတ်သားစွာပြောသွားမယ်လို့ဒီကနေ့လုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာမစ္စတာအဘော့ကပြောသွားတာပါ2004ခုနှစ်တုန်းကအင်ဒိုနီးရှားမှာကြီးမားတဲ့ဆူနာမီရေလိုင်းထံတင့်ခဲ့ချိန်တုန်းကဩစတြေးလျကပေးခဲ့တဲ့အကူအညီတွေအတွက်တုံ့ပြန်လှုပ်ဆောင်ပေးပါလို့လဲမစ္စတာအဘော့ကအင်ဒိုနီးရှားကိုတိုက်တွန်းပါတယ်။အခြေသားနှစ်ဦးကိုတနက်ဖြစ်အဖွဲ့နဲ့တည်တံစီရင်မဲ့အခြေထောင်စီကိုလွှဲပြောင်းမဲ့အစီအစဉ်ကိုအင်ဒိုနီးရှားတာဝန်ရှိသူတွေကအင်ကာနီမှာဆိုင်းငံ့ထားလိုက်ပြီးတဲ့နောက်မျှော်လင့်ချက်တွေတိုးလာပါတယ်။တမင်လေးဆိုင်ငံ့ထားလိုက်တာဟာရွှေပြောင်းရေးဆိုင်ရာအခက်အခဲတွေကြောင့်ဖြစ်တယ်လို့တည်ထမစီရင်ကမှာအကျဉ်းသားတွေအနေနဲ့မိသားစုတွေနဲ့တွေ့ဆုံမှုအချိန်ပိုပေးတာဖြစ်တယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါရယ်။ဩစတြေးလျနိုင်ငံသားနှစ်ဦးအားဘာလီနိုင်လို့တည်ထားကြတဲ့ဩစတြေးလျနိုင်ငံသား၉ဦးပါအဖွဲ့ကိုဦးဆောင်ပြီးဘိန်းမြူ၈ကီလိုဂရမ်ကိုဩစတြေးလျကနေအင်ဒိုနီးရှားနိုင်ငံစီခိုးသွင်းဖို့ကြိုးစားတာကြောင့်လွန်ခဲ့တဲ့စနစ်ကအဖမ်းခံခဲ့ရတာပါရှင
်။American သမ္မတ Barack Obama India နိုင်ငံခီးစဉ်အတွင်းအိန္ဒိယဝန်ကြီးချုပ် Narendra Modi သူ့နာမည်ရေးထိုးထားတဲ့တံမိုးမြင့်ဝတ်စုံကိုဝတ်ဆင်ခဲ့တာကြောင့်ဝေဖန်ခံခဲ့ရပြီးတဲ့နောက်မှာဒီဝတ်စုံကိုလေလံတင်ရောင်းချမှာဖြစ်ပါတယ်။ဝန်ကြီးချုပ်နာမည်အပြည့်စုံ Narendra Dimodres Modi ကိုအပြာရင်းရောင်းဝတ်စုံမှာအစင်းကြောင်းပုံတံပုံဖော်ထားတာဖြစ်ပြီးအဲ့ဒီဝတ်စုံကဒေါ်လာ1,600,000လောက်တန်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။တိုက်ခိုက်ခေါင်းဆောင်တွေကလည်းဝန်ကြီးချုပ်ဟာအတက်ကြီးပြီးတကူကောင်းဆန်သူအဖြစ်ဝေဖန်ပြစ်တင်ကြပါတယ်။ဆင်းရဲတဲ့တိုက်ပွဲမှာအခုလိုတံပိုးကြီးဝစ်စုံကြောင်းဝန်ကြီးချုပ်အပေါ်အစိုးမြင်နေတယ်ဆိုပြီးတော့လည်းလေလာသုံးသပ်သူတွေကပြောပါတယ်။မကြသေးခင်ကမစ္စတာမိုရီရဲ့ဘာရတ်ဒီယာဂျနတာပါတီအကြီးအကျယ်ရှုံးနေခဲ့တဲ့နယူးဒေလီကဒေတာရွေးကောက်ပွဲအတွင်းမှာလည်းဒီဝစ်စုံကိစ္စဟာလူများပြောကြဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်း Mr. Moriya သူဝန်ကြီးချုပ်တာဝန်ထမ်းဆောင်စဉ်6လတွင်ရရှိခဲ့တဲ့လက်ဆောင်450နဲ့ဒူဒီဝစ်ဆန်ကိုသူ့ရဲ့ပြည်နယ်ဖြစ်တဲ့ Gujarat ပြည်နယ် Surat မြို့မှာလေလံတဲ့ရောင်းချသွားမှာပါ။ဒီကရရှိတဲ့ငွေတွေကိုတော့ရေဒုညဉ့်ညံ့မှုဖြစ်ပွားနေတဲ့ဂင်းကမြစ်တန်ရှင်ရေးအတွက်သုံးဆွဲသွားမှာဖြစ်ပါတယ်ခင်ဗျာ
။ Hezbollah တိုက်ခိုက်ရေးအဖွဲ့တွေကြောထောက်လောက်ကန်ပေးထားတဲ့ Syria ဆူယာတပ်တွေဟာနိုင်ငံရဲ့အကြီးဆုံးမြို့ Aleppo နီးကခြေရွာတော်များကိုတပုံတွေလက်ထဲကနေပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ Britain ချင်းဆိုင် Syria လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကမနေ့ကပြောဆိုလိုက်ပါတယ်။မနေ့ကအင်္ဂါနေ့မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းထိခိုက်သေးဆုံးမှုရှိမှရှိကတော့မသိကြပါဘူး။အလပူမျိုးနဲ့တူရကီနိုင်ငံနယ်စပ်ကိုဆက်သွယ်ထားတဲ့သဘုံတွေရဲ့အဓိကထောက်ပို့လမ်းကြောင်းတွေကိုဖျက်တောက်ဖို့အစိုးရတပ်ဖွဲ့တွေကကြိုးစားနေတဲ့အကြောင်းလူခွင့်ရေးအဖွဲ့ကပြောပါရရှင
်။ပုတ်ထူးနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မခင်ဖြူထွေးတို့ကကြီးညာပေးခဲ့တာပါ။ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားမှာပါ။တိုက်ပွဲပြင်းထန်နေတဲ့လောက်ကဲမျိုးကဆစ်ရှောင်းဒုက္ခသည်တွေကိုကုညီပေးတဲ့ကြက်ချင်းတွေရင်းနှံတက်ခတ်ခံရတာနဲ့ပတ်သက်လို့ဂျာဟာနိုင်ငံတကာသဘောတူစာချုပ်ကိုချုပ်ဖောက်ရကြပြီးမလုပ်တဲ့နဲ့ကိစ္စဖြစ်တယ်လို့မြန်မာနိုင်ငံကြက်ချင်းတွေအသင်းကပြောဆိုလိုက်ပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြချပါတယ်
။ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသမှာပြီးခဲ့တဲ့သတင်းပတ်ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့ရကဒေသခံကြက်ချင်းတွေတပ်ဖွဲ့ဝင်တွေဟာဆစ်ရှောင်းဒုက္ခသည်3000ကျော်လောက်ကိုဘေးလွတ်ရာကိုပို့ဆောင်ဖို့အတွက်ကူညီပေးနေတာဖြစ်ပါတယ်။ဒီလ18ရက်နေ့မွန်လွဲတနာရီလောက်ကတော့လောက်ကင်ကနေဆစ်ရှောင်းဒုက္ခသည်100လောက်ကိုမော်တော်ယာဉ်9စီးနဲ့တဲဆောင်လာချိန်မှာချင်းရွှေဟော်နဲ့ကိုမိုင်အကွာမှာပြစ်ခတ်တိုက်ခိုက်ခံရတာကြောင့်ကွန်းလုံမျိုးကကြစ်ချင်းဒီတက်ဖို့ဝင်ဦးမိုးကျော်ဟာဝမ်ပိုက်မှာဒဏ်ရာရခဲ့တယ်လို့ဦးစော်မင်းထိုက်ကတော့မျက်စိမှာထိခိုက်ဒဏ်ရာရခဲ့တယ်လို့အစိုးရပိုင်းသတင်းစာတွေမှာဖော်ပြပါတယ်ဒီလိုကြက်ချီနီရင်တန်းပြစ်ခတ်တိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကြက်ချီနီအသင်းကအမှုဆောင်ညွှန်ကြားရေးမှူးဦးခမောင်လှကအခုလိုပြောဆိုပါတယ
်ဟိုခြေဒီပါဆိုလို့ရှိရင်အရာပဋိပက္ခဖြစ်တဲ့အချိန်မှာကျွန်တော်တို့အက်ဖက်ပေါ့နော်အိလက်ဒီတီကိုပြစ်ခတ်တိုက်ခိုက်တန်းခွင့်မရှိပါဘူးနောက်ထပ်ကျွန်တော်တို့ဒီ international human rights law ဆိုတာရှိပါတယ်အပြည်ဆိုင်ရာဒီပိုင်းရဲ့ဌာနဆော်သားမှုဆိုင်ရာဥပဒေတွေရှိပါတယ်အဲ့ဥပဒေကလည်းဒီလိုလုပ်အခွင့်မရှိပါဘူးပေါ့နော်အဲ့တော့ဒီလိုပြစ်ခတ်တိုက်ခိုက်ခံရတဲ့ဒီဒီကကွန်ဗင်းရှင်းရဲ့ဒီအားရလောကိုချုပ်ဖို့အကြောင်းတွေကျွန်တော်မြင်ပါတယ်။ဒါမို့ကြောင့်ဘလို့ပြန်ဘလို့ထိုက်တဲ့အခြေစားဖြစ်ပါတယ်။
တိုက်ခိုက်မှုဖြစ်ပွားချိန်မှာဆစ်ရှောင်းဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့ကြက်ချီနီစေတနာလှုပ်အားရှင်တွေဟာကြက်ချီနီအမှတ်အသားကိုထင်ထင်ရှားရှားဝစ်ဆင်ထားကြောင်းနဲ့တိုက်ခိုက်တာနဲ့ပတ်သက်လို့ဘယ်သူမှတာဝန်ရှိကြောင်းမသိသေးပေမဲ့အခင်းဖြစ်ပွားရာနေရာဟာမြန်မာတပ်မတော်စစ်ကြောင်းအနီးအနားမှာမဟုတ်ကြောင်းမြန်မာနိုင်ငံကြက်ချီနီအသင်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အခင်းဖြစ်ပွားပြီးတဲ့နောက်ဒဏ်ရာရသူတွေကိုကွန်းလုံမြို့နယ်ဆေးရုံကိုပို့ဆောင်ကူတာပေးခဲ့ပါတယ်။လောလောဆယ်ဒဏ်ရာရသူတွေရဲ့အခြေအနေကိုကွန်းလုံပြည်သူရဲစခန်းကတာဝန်ကျအရာရှိကအခုလိုပြောပါတယ
်။မနေ့ကတော့ကြက်ချိန်နေတက်ဖို့နေရာတော့မှန်တော့နေရာလုံးကတော့ခွဲစစ်ကူတာပြီးတော့မစိုးရပါဘူးခင်ဗျာ။ကွန်းလုံဆေးရုံပါပဲကူတာပါခင်ဗျာ။အဲဒီနေ့အချိန်နဲ့ကျွန်တော်တွားကြည့်တော့မစိုးရရပါဘူးခင်ဗျာ။မနေ့ကတော့ခွဲစစ်ကံဝင်တော့ဒီနေ့ကတော့လင်းကြီးပါညာတော့ချိန်သေးသွင်းပါညာတော့လောက်ကြတော့ပါခင်ဗျာ
။ဆစ်ရှောင်းဒုက္ခသည်တွေကိုတော့မနေ့ကကွန်းလုံမြို့မှာကူညီစောင့်ရှောက်ထားပြီးဒီကနေ့လာရှိုးမြို့ကိုပို့ဆောင်လိုက်ပြီးဖြစ်ကြောင်းလည်းပြောပါတယ်။ကိုကန့်တပ်ဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ရဲ့အထွေထွေအတွင်းမှဦးထွန်းမြတ်လင်းကတော့သူတို့တပ်ဖွဲ့ကပြစ်ခတ်တာမဟုတ်ကြောင်းညင်းဆိုပါတယ်။
နောက်တိုင်းမြို့ကနောက်ကထောက်ဝန်းကျင်ကပြီးတော့ဒီချင်းရွှေဟော်ဆိုတဲ့မြို့နဲ့ကြားကတော့မြန်မာတပ်မတော် thank you လည်းနေမှာသူတို့ thank you လည်းနေပြီးတော့ကျွန်တော်တက်ကအဲ့မှာပြစ်ဖို့မပြောနဲ့တက်ဖို့တော့မလဲပါဘူးအဲ့တော့ဒီချက်ချင်းကြီးရင်တန်းကကျွန်တော်တော့ပြစ်ခတ်တာဆိုတော့မဖြစ်နိုင်ပါဘူးခင်ဗျကျွန်တော်ညှိလိုက်နေပါတယ်ခင်ဗျဒီ MNDAA အနေနဲ့ကကျွန်တော် ministry package လည်းလို့ကျွန်တော်ပြန်ရမှာမပြရပါဘူးခင်ဗျကျွန်တော်တင်းကျပ်စွာတက်မှတ်ထားပါတယ်ခင်ဗျ
ကြက်ချီဒီရင်တန်းတိုက်ခိုက်ခံရချိန်မှာပြစ်ခတ်ခံရတဲ့ကားလမ်းပေါ်မှာအစိုးရတပ်ကစစ်ကြောင်းတွေနဲ့တိုက်ခိုက်ခံနေရတာကြောင့်ပြစ်ခတ်တဲ့အဖွဲ့ဟာကိုကန်တပ်ဖွဲ့ကဖြစ်တယ်လို့သုံးသပ်တာတွေလည်းရှိပါတယ်။တိုက်ခိုက်ခံရစဉ်ရင်တန်းနဲ့အတူလိုက်ပါလာတဲ့ EPA သတင်းဌာနကဓာတ်ပုံသတင်းတော့ကိုလင်းဘူဘူကတော့အရက်သားတွေကိုပြစ်ခတ်တဲ့အပေါ်မှာအခုလိုပြောဆိုပါတယ်
အဲ့ဒါကမလို့မလို့မဆန်ဘူးလို့ထင်နေတာသူကလည်းဘလို့ခံယူချက်နဲ့ပဲဘာကိစ္စနဲ့ပဲတိုက်တယ်ပေါ့နော်ဒီစီဗီကြောင်တွေကိုအကုန်လုံးကယ်ထုတ်နေရတယ်အကုန်လုံးကြီးအရက်သားတွေကြီးပဲ
ကိုကန့်ဒေတာလောက်ကင်မျိုးမှာမနစ်မနက်ခင်းကအထိတိုက်ခိုက်တာတွေရှိနေခဲ့ပေမဲ့ဒီကနေ့တိုက်ပွဲအခြေအနေကိုတော့အတိအကျမသိရသေးဘူးလို့ကွန်းလုံရဲစခန်းကတာဝန်ကျအရာရှိကပြောပါတယ် ကိုကန့်ဒေသအတွင်းတိုက်ပွဲတွေဟာအခုဆိုရင်၁၁ရက်ကြာမြင့်လာခဲ့ပြီးအစိုးရတပ်ဖက်ကအရာရှိ5ဦးစစ်သည်42ဦးကြာဆုံးကြောင်းနဲ့ကိုကန့်တပ်ဖွဲ့ဘက်ကတေဆုံးသူ30ခန့်ရှိကြောင်းအစိုးရကသတင်းထုတ်ပြန်ထားသလိုအရက်သားတွေတေဆုံးတာလည်းရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတော့ညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ထားတဲ့လောက်ကင်မြို့ကိုအရေးပေါ်အခြေအနေကြေညာပြီးစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားပါတယ်။
ကမိုးစော်တင်ပြခဲ့သလိုကိုကန့်ဒေတာမှာစစ်အုပ်ချုပ်ရေးကြေညာလိုက်တာနဲ့ပတ်သက်လို့တောအောင်ဆန်းစုကြည်ကလွတ်တော်မှာတည်င်းထောက်တွေကိုခုလိုပြောပါရယ်။ကျွန်တ
ော်တို့ချွေမျိုးတွေတရားဥပဒေဆိုပြီးဒီစီကောက်ဖြစ
်ဘလို့အုပ်ချုပ်ရေးပဲဖြစ်ဖြစ်တရားဥပဒေစိုးမိုးရေးကိုဖောက်ပြလို့မရဘူးလို့တောအောင်ဆန်းစုကြည်ကပြောသွားတာပါရှင်။တော်တာရှင်များရှင်အမျိုးသားပညာရေးဥပဒေကိုစံချိန်ကပ်ကွက်နေတဲ့ဒီမိုကရေစီပညာရေးပင်မတဲ့ပိတ်စစ်ကြောင်းဟာကျောင်းသားတွေဆမပွဲရှိတာကြောင့်သူတို့ရဲ့တပိတ်စစ်ကြောင်းကိုလက်ရှိရောက်ရှိနေတဲ့လက်ပန်းမြို့မှာပဲလူအုပ်စုမခွဲပဲမှတ်လတရက်နေ့ထိခဏရန်နာသွားမယ်လို့ဆိုပါရယ်ပင်မတဲ့ပိတ်စစ်ကြောင်းကတော့ဒီနေရာအနေနဲ့လွတ်တော်ရဲ့ဆုံးဖြတ်ချက်ကိုစောင့်ကြည့်သွားမယ်လို့ဆိုပါရယ် ARI တိုင်းဖက်ကတပိတ်စစ်ကြောင်းကတော့မအူပင်နဲ့ပသိမ်းမှာတပိတ်စခန်းတစ်ခုဖွင့်ပြီးစောင့်ကြည့်ဖို့အတွက်ဆုံးဖြတ်လိုက်ပါရယ်အကြောင်းဆုံးကတော့ VOA သတင်း6မှအေးမာကသတင်းပေးပို့ထားပါရယ်
အစိုးရကအတိအပြုပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့တပိတ်စစ်ကြောင်းတွေကပြမတပိတ်စစ်ကြောင်းဟာပဲခူးတိုင်းလက်ပန်းမြို့ကိုရောက်ရှိလာနေပြီးတိုင်းနယ်ပြည်နယ်ခရိုင်အသီးသီးကနေလိုက်ပါလာတဲ့ကျောင်းသားအလုံးဆွေးနွေးကြပြီးတဲ့နောက်ပြမတပိတ်စစ်ကြောင်းကိုမတ်လတရနေ့ထိခေတ္တရန်နာထားမယ်ဆိုပြီးဆုံးဖြတ်လိုက်တာပါဒါဟာလွှတ်တော်ကဆုံးဖြတ်ချက်ကိုစောင့်ကြည့်တာအပြင်အခြေခံပညာကျောင်းသားတွေရဲ့စံပေါ်ဘက်ကာလဖြစ်တဲ့အတွက်ခေတ္တရန်နာခြင်းသာဖြစ်တယ်ဆိုပြီးတပိတ်မောက်ခေါင်းဆောင်တဦးဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ
်ဟိုအဓိကကျွန်တော်တို့ဆုံးဖြတ်ခဲ့တာကတော့ပထမတစ်ဆက်အနေနဲ့ကျွန်တော်တို့ဒီကျောင်းသားတွေဆောင်မှုပဲရှိတယ်ကျောင်းသားတွေဆောင်မှုရှိတဲ့အတွက်ကျွန်တော်တို့တော့အနောက်ဆက်ဖြစ်မှာကိုကျွန်တော်တို့စိုးရင်လည်းစိုးရင်လည်းအတွက်ကျွန်တော်တို့ဒီဥစ္စာကိုတတိလွတ်တော်မှာလည်းပေါ့နော်အပီပြည်ကြားထိုင်တဲ့အထူးကိုတတိသားကြီးပါနဲ့စောင့်ကြည့်ပြီးတော့ကျွန်တော်တို့ပြရားပေးမယ်လို့ဆိုမှခွဲရဲနဲ့ဒါကတစ်ချက်ပေါ့နော်ဒုတိယတစ်ချက်အနေနဲ့ကျွန်တော်တို့လွတ်တော်ကိုအချိန်ပေးတယ်ပေါ့နော်အချိန်ပေးတဲ့အနေနဲ့ဒါမှမတ်လာပြန်နေပြီကိုကျွန်တော်တို့အချိန်ပေးတာလည်းဒီဥပဒေအမြန်ဆုံးအတည်ပြုဖို့အတွက်ပေါ့နော်အဲ့ဒါမှကျွန်တော်တို့မရခဲ့ဘူးဆိုလို့ချင်းကျွန်တော်တို့မူလညီမှန်းထားတဲ့အတိုင်းရန်ကုန်ကိုမရောက်ရအောင်ကျွန်တော်တို့ခြေတက်မယ်ဆိုတော့ဆုံးဖြတ်ချက်ပါရတာမှာ
ARD တပိတ်စစ်ကြောင်းကတော့လူစုမခွဲပဲမအူပင်နဲ့ပသိမ်မှာတပိတ်စခန်းနှစ်ခုဖွင့်ပြီးလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုစောင့်ကြည့်သွားမယ်ဆိုပြီး ARD တပိတ်ကောင်းဆောင်ကိုအောင်ခန့်စော်ကဆိုပါတယ်
ကျွန်တော်မိုးပဲမှာစောင့်ကြည့်တပိတ်စခန်းတစ်ခုဖွင့်တယ်အခုပသိမ်ဦးပြန်နေတာပါပသိမ်မှာဖွင့်လို့အဲဘာလို့လဲမဆုံးဖြတ်တာဆိုတော့ကျွန်တော်တို့ဒီအခုလွှတ်တော်ကအတီးပြူဒီဥပဒေကိုအတီးလွှတ်တော်ကိုတင်ပြီးပြီပေါ့တင်ပြီးပြီဆိုတော့လွှတ်တော်ကဥပဒေကိုအတီးပြူပြီးတဲ့အချိန်ကြီးကျွန်တော်စောင့်ကြည့်မယ်စောင့်ကြည့်ရဲဆိုတာကအဲစောင့်ကြည့်ဖို့ဆိုတော့ကျွန်တော်ကအမိုးပင်မှာစောင့်ကြည့်တပိတ်စခန်းတစ်ခုဖွင့်မယ်ပသိမ်မှာစောင့်ကြည့်တပိတ်စခန်းတစ်ခုဖွင့်ပြီးအဲမှာစောင့်ကြည့်ပါအဲစောင့်ကြည့်ရဲတာကဒါလာပြန်ပါကျွန်တော်တို့ကဒါသမရတွေအင်အားပိုကောင်းအောင်လုပ်မယ်နောက်ပြီးတော့လက်ရှိဒီပညာရေးဥပဒေအကြောင်းပဲကျွန်တော်တို့ပြန်ပြုတ်ပြင်မယ်ပညာရေးဥပဒေအကြောင်းပဲဒီသူရတဲ့သဘောတူညီမှုရတာတဲ့အကြောင်းတွေဘာလို့လဲကျွန်တော်တို့အခုလိုမျိုးဟိုရအောင်မဝင်မနဲ့ပြန်လဲရဆိုတဲ့အကြောင်းတွေဒီပြပြပြတွေကိုသိအောင်လိုက်ရှင်းပြတယ်ဟောဆိုဝဲလုံးအဲ့လိုအစီအစဉ်တွေရှိပါ
ဒီကနေ့မှာပဲရှမ်းပြည်နယ်တောင်ကြီးတက္ကသိုလ်ကကျောင်းသားတွေကတပိတ်မောက်ကျောင်းသားတွေကိုထောက်ခံပြီးအမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မောက်ခဲ့ပါတယ်။ဒဝဲတပိတ်စစ်ကြောင်းကတော့ဒဝဲမြို့ကိုပြန်လည်ရောက်ရှိခဲ့တာကြောင့်ဒေသခံများကကျောင်းသားတွေကိုကြိုဆိုခဲ့ကြပါတယ်။ဗကတများအဖွဲ့ချုပ်ဝင်များဦးဆောင်တဲ့ပင်မတပိတ်စစ်ကြောင်းကတော့လက်ပန်းမြို့မှာခေတ္တရန်နာထားပေမဲ့အာဏာပိုင်တွေဘက်ကနေဖိအားပေးမှုတွေလှုပ်လာရင်တော့လက်ရှိဆုံးဖြတ်ချက်တွေပြောင်းလဲသွားပြီးလမ်းပေါ်မှာခြိတက်မှုတွေပြန်ဖြစ်လာမှာဖြစ်ကြောင်းကိုတီဟဝင်းတင်ကဆိုပါတယ်
ယခုတက်မှတ်ထားတာတော့ဒီလက်ဗရန်မှာကျွန်တော်ရှိအောင်မြင်ပိတ်မှာပုံကြောင်းမှာပဲရှိမယ်ဒါပေမဲ့အာဏာပိုင်တွေဘက်ကချူခွဲတာကားဆီးတာတွေဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့ဟိုဒါကျွန်တော်ရွေးချယ်တာမဟုတ်တော့ဘဲနဲ့ပြန်လည်ပြီးတော့လမ်းပေါ်ထွက်တာလည်းဖြစ်ကောင်းဖြစ်နိုင်တယ်ဖြစ်ပေါ်လာရင်နောက်ဆက်တဲ့စုစုတွေကဒီအာဏာပိုင်တွေနဲ့လည်းကပ်ဆိုင်တော့မယ်အဲ့လိုမျိုးအခြေအနေမျိုးဖြစ်လာမယ်ဆိုရင်ပေါ့နော်
တိုင်းနယ်ပြည်နယ်အသီးသီးကကျောင်းသားတွေစုဝေးပြီးအမျိုးသားပညာရေးဥပဒေကိုနိုဝင်ဘာလကနေစတင်တပိတ်မောက်ခဲ့ပြီးတဲ့နောက်ရက်ပေါင်း60အတွင်းအစိုးရကဖြည့်ရှင်းပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။ရက်60အလွန်မှာတော့မန္တလေးကနေရန်ကုန်မြို့ထိခရီးရှည်ချီတက်မှုကိုလုပ်ခဲ့ပြီးတဲ့နောက်လမ်းတစ်လျှောက်ပြည်သူတွေရဲ့ထောက်ခံမှုအကာအဝယ်ပေးမှုတွေရခဲ့ပြီးတဲ့နောက်မှာတော့အစိုးရကကျောင်းသားတွေတောင်းဆိုတဲ့လေးပွင့်ဆိုင်ဆွေးနွေးရေးကိုလက်ခံခဲ့ပါတယ်။ဆွေးနွေးနေတဲ့ကာလမှာပဲရန်ကုန်ထိချီတက်မဲ့ကျောင်းသားတွေရဲ့အစီအစဉ်ကိုလက်မခံကြောင်းနဲ့တပိတ်မောက်စစ်ကြောင်းတွေတပိတ်လှန်ဖို့နဲ့ရန်ကုန်ကိုဝင်ရင်တည်ဆဲဥပဒေရအရေးယူမယ်ဆိုပြီးအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနောက်အမျိုးသားပညာရေးဥပဒေကိုကျောင်းသားတွေရဲ့ဆန္ဒအတိုင်းလွှတ်တော်ကိုတင်ပေးခဲ့ပါတယ်။တပိတ်စစ်ကြောင်းအသီးသီးကကျောင်းသားတွေကတော့လွှတ်တော်ကနေအတိအပြုပြဋ္ဌာန်းပေးတဲ့အထိတပိတ်မောက်ပြီးစောင့်ကြည့်သွားမယ်ဆိုပြီးကြေညာပြောဆိုထားပါတယ်ရှင်။
မအေးအေးမှာပါရှင် VOA ကနေပုတ်ထူးနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြနေပါရယ်ကျောင်းသားတွေတပိတ်မောက်တောင်းဆိုနေတဲ့အမျိုးသားပညာရေးဥပဒေမူကြမ်းနဲ့ဆိုင်တဲ့သတင်းတစ်ပုတ်တစ်ဆက်ထည့်တင်ပြပါမယ်လေပွင့်ဆိုင်တဘောတူညီမှုနဲ့လွှတ်တော်ကိုတင်သွင်းမယ်အမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကိုဒီကနေ့နိုင်ငံပိုင်သတင်းစာရီကနေတဆင့်ပြည်သူအများသိရှိလေ့လာအကြံပြုနိုင်ဖို့ဖော်ပြပါရှိပါရယ်တပိတ်မောက်ကျောင်းသားထုရဲ့ခြေသက်ဆန္ဒပြမှုကနေဖြစ်ပေါ်လာတဲ့လေပွင့်ဆိုင်ဆွေးနွေးမှုရဲ့ရလဖြစ်တဲ့အတွက်လွှတ်တော်မှာအမြန်ဆုံးဆွေးနွေးအတည်ပြုနိုင်မယ်လို့လည်းမှန်းဆမှုတွေရှိနေပါရယ်အမျိုးသားပညာရေးဥပဒေကြမ်းလွှတ်တော်တွင်တင်သွင်းဆုံးဖြတ်မဲ့နောက်ဆုံးအခြေအနေကိုတော့မဆုမုံကစူးစီးတင်ပြချပါရယ်ရှင်
ပြီးခဲ့တဲ့2015ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မှာအစိုးရကိုယ်စားလှယ်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေနဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကိုယ်စားလှယ်တွေနဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကျောင်းသားကိုယ်စားလှယ်တွေလေးပွင့်ဆိုင်တွေ့ဆုံဆွေးနွေးမှုရဲ့သဘောတူညီချက်နဲ့ဖေဖော်ဝါရီလ15ရက်နေ့မှာအချောသက်ရေးဆွဲပြီးတော့ပညာရေးဝန်ကြီးဌာနကနေတဆင့်လွှတ်တော်ကိုတင်ပြဖို့သဘောတူညီခဲ့တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းဖြစ်ပါတယ်ဒီကနေ့ဖေဖော်ဝါရီလ18ရက်နေ့မှာတော့လွှတ်တော်မှမဆုံးဖြတ်ခင်အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုပြည်သူအများသိရှိလေ့လာအကြံပြုနိုင်မှုအတွက်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါရှိပါတယ်။ကျောင်းသားတို့ရဲ့တောင်းဆိုချက်နဲ့ဖြစ်ပေါ်လာတဲ့ဒီအမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းကိုလွှတ်တော်မှာအမြန်ဆုံးဆွေးနွေးဆုံးဖြတ်နိုင်ခြင်းရှိတယ်လို့တီဘောမြွနယ်လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကသုံးသပ်ပါတယ်
။အခုကျောင်းသားတွေနဲ့ဒီသဘောတူညီချက်တွေကိုအစိုးရကလည်းဟုတ်ပြီခင်ဗျားတို့ပြောတဲ့အတိုင်းကျွန်တော်တို့ထပ်တင်မယ်ဆိုပြီးတော့တင်လိုက်ပြီးတဲ့အခါကျတော့သူကလွှတ်တော်ကိုကျွဲလိုက်တဲ့အခါမှာလွှတ်တော်ကလည်းလွှတ်တော်ကိုယ်စားလှယ်ရဲ့သဘောဆန္ဒသာဘယ်လိုရှိမလဲဆိုတာကိုလည်းထည့်စဉ်းစားရတာပေါ့အခုကိစ္စမှာတော့ကျောင်းသားတွေကလည်းသူတို့တောင်းဆိုချက်တွေမရရင်ဆက်ပြီးတိုင်းမှောက်မယ်ပါမယ်ဆိုတာလေးရှိတဲ့အခါကျတော့စစ်တော်ဘက်ကလည်းတော်တော်တန်တန်တော့ပယ်လိုက်မယ်လို့တော့မထင်ပါဘူးအဲဒီစစ်တော်ကိုယ်စားလှယ်တွေကအကျိုးနဲ့အကြောင်းနဲ့ထောက်ပြဆွေးနွေးပြီးတော့ထပ်ပြီးပြင်သာထောက်တာတော့လုပ်နိုင်တယ်ဒါလည်းထုံးလို့မြည်ရပါတော့
ပညာရေးဝန်ကြီးဌာနကတင်သွင်းသမရလက်မှတ်ရေးထိုးပြီးတော့ပြည်ထောင်စုလွှတ်တော်မှာပြဋ္ဌာန်းပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်တဲ့ဒီဥပဒေချမ်းကိုအခုလိုမျိုးအများပြည်သူသိရှိနိုင်အောင်ထုတ်ပြန်တဲ့အခါမှာမူရင်းပြဋ္ဌာန်းပြီးအမျိုးသားပညာရေးဥပဒေကိုရှင်းပြီးတော့ဖော်ပြတင်တယ်လို့ဒီဥပဒေပြင်ဆင်ချက်အတွက်သတင်းစာတွေကြေညာရေးသားမှုတွေကလည်းရှင်းလင်းမှုရှိတဲ့နယ်လို့ NNER ဘက်ကဥဆောင်တင်သွင်းခဲ့သူဒေါက်တာညိုညိုတင်းကပြောပါတယ
်မူလအမျိုးသားပညာရေးဥပဒေကိုလည်းချပြတင်တာပေါ့နော်အမကျမတို့ကပြင်ဆင်တဲ့ဥပဒေချမ်းကိုမူလဥပဒေကိုမကြည့်ပဲနဲ့ပေါ့နော်ဒီဥပဒေကြီးပဲကြည့်ပြီးပြောမယ်ဆိုရင်တော့ပေါ့နော်နည်းနည်းပေါ့နော်အတိတ်ပဲမှားပြီးတော့ကောက်ယူနိုင်စရာအကြောင်းမျိုးရှိတယ်လေဒီမူလဥပဒေကိုလည်းအသိစားလည်းမထည့်ပြီးတော့ကြော်ညာတင်တယ်လို့ကျမကတော့ထင်တယ်လေဒီ14ရက်နေ့လေးခွင့်ဆိုင်သဘောတူညီချက်လည်းဖြစ်သည့်တခါကျမတို့15ရက်နေ့မှာထပ်ပြီးတော့ working group ကအလုပ်လုပ်ပြီးတော့ကျမတို့၃ယောက်ကိုယ်တိုင်လက်မှတ်ရေးထိုးပြီးတော့အတည်ပြုထားတဲ့ဥပဒေချမ်းဆိုပြီးသူတို့ပြောလို့ဟန်ပေါ့နော်ဒီမှာစာလေးမချောလို့နည်းနည်းလေးဟိုထင်မှားပြန်ဖြစ်နေတာပ
ါလွှတ်တော်တွင်မှာတင်သွင်းပြီးတော့ဆွေးနွေးဆုံးဖြတ်ကြမယ်မူကြမ်းတွေကိုအခုလိုအများပြည်သူသိရှိအကြံပြုနိုင်အောင်သတင်းစာတွေမှာဖော်ပြပေးတဲ့အတွက်ရန်ကုန်မြို့ခံဥမောင်မောင်ကကြိုဆိုပါတယ
်ကျွန်တော်တို့ကဒါဟိုတော့အကောင်းမျှော်လင့်နေပေါ့ဆရာမရေဘာလို့ဆိုတော့ဟိုဘာမှမလုပ်ပဲနေနေတာမှမဟုတ်ပဲလीเนาะအကောင်းဖြစ်အောင်တော့လုပ်ကြလိမ့်မယ်လို့ကျွန်တော်တို့တော့မျှော်လင့်ပါတယ်ခင်ဗျာ
အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်တဲ့ဥပဒေကိုလွှတ်တော်တွင်တင်သွင်းဆုံးဖြတ်ဆွေးနွေးကြမယ်ရလဒ်အဖြစ်ကိုကျောင်းသူကျောင်းသားတွေနဲ့အများပြည်သူကစောင့်စားနေတဲ့အချိန်လွှတ်တော်တွင်ဖြတ်တန်းရမယ့်အစဉ်အဆက်ကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကအခုလိုရှင်းပြပါတယ
်ပြည်သူ့လွှတ်တော်မှာစတင်ပြီးဆွေးနွေးပြီးရင်ဒါကမြေသားလွှတ်တော်ပို့တယ်မြေသားလွှတ်တော်ကဒီပြည်သူ့လွှတ်တော်ရဲ့သဘောထားမှတ်ချက်တွေပြည့်လိုက်တဲ့အခါသဘောတူတယ်ဆိုရင်တော့လွှတ်တော်နှစ်ရလုံးကသဘောတူတဲ့အတွက်ကြောင့်မလို့ပြည်ထောင်စုလွှတ်တော်ကလည်းအဲသဘောတူတယ်လို့အဓိပ္ပာယ်သက်ရောက်ပြီးတော့သူကအဲ့ဒါကိုဒီပြည်ထောင်စုလွှတ်တော်အနေနဲ့သမနာစီပို့လို့ရတယ်တကယ်လို့သဘောကွဲလဲမှုကြည့်ရင်တော့အမျိုးသားလွှတ်တော်ကနေဒီလွှတ်တော်ကိုပြန်ပို့ရတယ်ပြန်ပို့တဲ့အခါမှာဒီလွှတ်တော်ကကြည့်လိုက်တယ်ကြည့်လိုက်တော့ဒီလွှတ်တော်ပုံစံတွေဟာအမျိုးသားလွှတ်တော်ပြင်ဆင်ထားတဲ့ဟာတွေကမှန်တယ်လက်ခံတယ်ဆိုရင်တော့အဲကျွန်တော်တို့ဒီဒီလွှတ်တော်ကလည်းအဲသဘောတူတယ်ဆိုရင်လွှတ်တော်နဲ့ကသဘောကွဲလဲမှုမရှိဘူးပေါ့နော်ရှိတယ်ဆိုလို့ရှိရင်တော့တခါပြောင်းလဲဖြစ်တော့မှတခါပြန်ဆောင်ရမယ်ဥပဒေကြမ်းပူပေါင်းကော်မတီကတုံးတက်ပြီးသူတို့ရဲ့သဘောထားမှတ်ချက်တွေနဲ့ဖြစ်တော်တဲ့ကိုပြန်ရောက်ပြီလို့ရှိရင်ဒီရောက်ပြီဖြစ်တော်ကိုယ်စားလှယ်တွေကမဲခွက်ဆုံးပြတ်ပေါ့။နည်းနည်းတော့ကြာတယ်ဒီဥစ္စာကတော့
အခုပြန်လဲပြင်ဆင်ပြီးတော့တင်သွင်းတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းထဲမှာဒီမိုကရေစီပညာရေးလွတ်လပ်ခွင့်ကိုအာမခံနိုင်ခြင်းကျောင်းသားသမဂ္ဂတွေဆရာသမဂ္ဂတွေနဲ့အသင်းအဖွဲ့များလွတ်လပ်စွာဖွဲ့စည်းလှုပ်ရှားပိုင်ခွင့်မိခင်ဘာသာမြန်မာဘာသာနဲ့အင်္ဂလိပ်ဘာသာစကားတို့ဖြင့်သင်ကြားခွင့်အပါအဝင်အလွတ်ကျပ်အလွတ်ဖြေစနစ်ကိုဖျက်သိမ်းပြီးတော့ကျောင်းသားတွေရဲ့သုတေသနလှုပ်ဆောင်ချက်နဲ့အခြေခံစစ်ဆေးတင်တာစတာတွေနဲ့အခမဲ့မတည်မနေရ စနစ်မတန်ဆွမ်းသူများအများနည်းတူထန်းတူတင်ကြခွင့်ပညာရေးအသုံးစရိတ်ကို၅နှစ်အတွင်းတနိုင်ငံလုံးအသုံးစရိတ်ရဲ့20ရာခိုင်နှုန်းအနည်းဆုံး30ကျွင်းစာတာတွေနဲ့အစားရောပြင်ဆင်ထည့်သွင်းထားတာဖြစ်ပါတယ်ရှင
်မဆုမဆက်သွဲမြင်မြန်ထားတာပါရှင်တော်တော်ရှင်များရှင်မြို့ဆောင်ဥပဒေ၄မျိုးထဲကတစ်မျိုးဖြစ်တဲ့လူဦးရေထိန်းချင်တဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုဥပဒေကြမ်းကိုဒီကနေ့အမျိုးသားလွတ်တော်မှအတည်ပြုလိုက်ပြီလို့အမျိုးသားလွတ်တော်ကိုယ်စားလှယ်တွေကအတည်ပြုပြောဆိုပါရယ်ဒီဥပဒေတစ်ခုလုံးကိုအတည်ပြုပြဋ္ဌာန်းဖို့မလိုအပ်ဘူးလို့အတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်တွေကန့်ကွက်မှုတွေရှိနေတဲ့ကြားကအတည်ပြုပြီးပြည်သူလွတ်တော်မှဆက်ဆွေးနွေးမှာလည်းဖြစ်ပါရယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းချောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါ
အငင်းပွားစရာတွေရှိနေတဲ့မျိုးဆောင်ဥပဒေတွေလို့လူသိများတဲ့ဥပဒေတွေကတခုဖြစ်တဲ့လူရည်ထင်းကြီးခြင်းနဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုဥပဒေကိုအမေသားလွတ်တော်မှာဆွေးနွေးပြီးတော့ဒီကနေ့အတည်ပြုလိုက်တာဖြစ်တဲ့အကြောင်းအမေသားလွတ်တော်ကိုယ်စားလှယ်ဦးလာဆွေက VOA ကိုပြောပါတယ
်မျိုးဆောင်လွတ်တော်မှာအတည်ပြုလိုက်ပြီးတော့မှအဲ့မှာကန့်ကွက်သူတော့17ယောက်လောက်ရှိတယ်အဲဂျားနေရ4မဲလောက်ပေါ့ကျန်းသာ150ကျော်ကတော့ဟိုပါပေါ့နော်ထောက်ခံတာပေါ့အဲထောက်ခံပြီးတော့အဲ့ဒါကျွန်တော်တို့ကပြည်သူလွတ်တော်ပို့ပါပေါ့ပြည်သူလွတ်တော်မှာဆွေးနွေးကြအောင်ပါပါဟုတ်
ဒီဥပဒေကိုရှင်းတဲ့ကြုံရုံကတင်ပြရလို့သိရပါတယ်ဆိုတော့ဒီဥပဒေကိုအမင်းသားလွတ်တော်ကိုယ်စားလှယ်တွေကထပ်ပြီးတော့ပြင်ဆင်တာတွေမလိုအပ်တာတွေကိုပယ်ချတာမျိုးဆွေးနွေးစဉ်တော့လုပ်ခဲ့သေးလားခင်ဗျဟ
ိုတကယ် frame ကြီးကြောင်းလဲသွားအောင်ပြင်ဆင်တာတော့မရှိပါဘူးတကယ်ဟိုတစ်ခုစာသားလေးတွေဗားလေးတွေအလားဥပဒေအဲတမ်းနဲ့လောတမ်းနဲ့ကိုက်ညီအောင်အဲပြန်ပြင်တာလေးတွေရှိတယ
်အမင်းသားလွတ်တော်မှာဒီဥပဒေကိုဆွေးနွေးခြင်းတုန်းကအတိုက်ခံအမင်းသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမင်းသားလွတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညိုကတော့ဥပဒေတစ်ခုလုံးပြဋ္ဌာန်းဖို့မလိုဘူးလို့ကန့်ကွက်ခဲ့ပါတယ
်36ချင်းဆိုတဲ့အတိတ်ပဲဖွင့်ဆိုထားတာက36လချပြီးတော့တာသမီးတယောက်နဲ့တယောက်ကြားထဲမှာ36လချချင်းကိုဆိုတယ်လို့သူကဖော်ပြထားတာဒီပါလာတယ်ပါလာတော့အဲ့ဒါတွေကဒီဥပဒေရတကယ်တော့အစအဆုံးကိုပြန်ပြီးကြည့်လိုက်မယ်ဆိုရင်လက်တွေ့အကောင်အထည်ဖော်နိုင်မှုရတော့ဘာမှပြီနဲ့အဲဟိုတော့ပြည့်မှုပြည့်တာစတာလည်းမပါပါဘူးဆိုတဲ့အကြောင်းပြချက်နဲ့အခုလို့ရှင်းနေကြုတ်ကလည်းပြောတယ်အဲဥပဒေဟိုဥပဒေကြမ်းကော်မတီအုပ်ထားတယ်ဒါကတော့အထူးကန့်သတ်ထားတာမရှိပါဘူးနောက်ပြီးတော့မလိုက်နာဟိုအတင်းလိုက်နာရမယ်ဆိုလည်းမပါပါဘူးပေါ့နော်နေမြေဒီကိုကန့်သတ်ပြီးတော့ဒါလုံးမဖြစ်ပါတယ်ဆိုတဲ့ပုံစံမျိုးနဲ့ပြောတယ်အာကယ်တို့ရဲ့အမြင်ကဘာလဲဆိုတော့အဲ့လိုနေမြေဒီကိုကန့်သတ်လိုက်မယ်ဆိုလည်း discrimination မဖြစ်ဘူးလား
ဥက္ကဋ္ဌညွန်ပြောတော့တာပါလူရည်ထင်းကြီးချင်းဆိုင်ရာဥပဒေဂျန်ကိုမြန်မာလူတော်ကတီးပြလိုက်တဲ့အတွက်ပြည်သူလူတော်ကိုဒီအပိုင်းအတွင်းဒီဥပဒေရောက်ရှိလာတော့မှဒီဥပဒေရောက်ရှိလာတော့မှဖြစ်တဲ့အတွက်ပြည်သူလူတော်ကိုယ်စားလှယ်တွေကလည်းဆွေးနွေးဖို့ပြင်ဆင်နေတဲ့အကြောင်းဒီဘုံမြို့နယ်ရဲ့ပြည်သူလူတော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
ဒီလိုဆိုတော့ရောက်လာမှာဖြစ်ပါတယ်အဲဒီမှာမူလပြဋ္ဌာန်းချက်နဲ့အမျိုးသားလွတ်တော်ရဲ့ပြင်ဆင်ချက်တွေကိုကျွန်တော်ပြည်သူလူတော်ကလေ့လာပြီးတော့ဒီလိုဆိုတော့ဥပဒေရောင်းကော်မတီကထပ်မံပြီးတော့အဲဒါကိုဆွေးနွေးပြီးတော့ပြင်ဆင်ချက်တွေလုပ်မှာဖြစ်ပါတယ်အဲဒီပြင်ဆင်ချက်တွေကိုလုပ်တဲ့အခါမှာတွတ်တော်ကိုယ်စားလှယ်တွေကိုချပြပြီးတော့အဲ့ဒီပြင်ဆင်ချက်တွေကိုတွတ်တော်ကိုယ်စားလှယ်တွေကဥပပေါင်းပါဝင်ပြီးတော့ဖြည့်ဆွတ်နိုင်အောင်ကျွန်တော်အခွင့်အရေးရမှာဖြစ်ပါတယ်အဲ့နောက်တစ်ပတ်ရောက်လာတဲ့အခါမှာဒီပထမဆုံးပြည်သူလူတော်ဥပဒေကြမ်းကော်မတီကအဲ့ဒါကိုလေ့လာတုံ့တက်ပြီးတော့အစီရင်ခံစာတင်ပေးမှာဖြစ်ပါတယ်အစီရင်ခံစာနဲ့ကျွန်တော်တို့ကအဲ့ဒီဥပဒေပေါ်မှာဆွေးနွေးဖို့အတွက်ကျွန်တော်ဆွေးနွေးပေးရမှာဖြစ်ပါတယ
်လူခွင့်ရရှိတော့နဲ့မကိုက်ညီဘူးလို့ပြည်တွင်းနဲ့နိုင်ငံတကာကလူခွင့်ရစောင့်ကြည့်သူတွေကဝေဖန်နေတဲ့မြို့သားလွတ်တော်မှာနှစ်ခုပြည်သူလူတော်မှာနှစ်ခုခွဲပြီးတော့ဆွေးနွေးနေတာလည်းဖြစ်ပါတယ်ကိုယ်ခေရဘာသာကူပန်းချင်းဆိုင်ရာဥပဒေဂျန်နဲ့လူ့ရည်ထင်းကြီးချင်းဆိုင်ရာဥပဒေဂျန်တွေကိုအမျိုးသားလွတ်တော်မှာဆွေးနွေးခဲ့ပြီးဖြစ်တယ်လို့ပြည်သူ့လွတ်တော်မှာတော့တလင်တမားစနစ်ကျင်းသုံးချင်းဆိုင်ရာဥပဒေဂျန်နဲ့မြန်မာအမျိုးသမီးများလက်ထပ်ထိမ်းမြှင့်ချင်းဆိုင်ရာဥပဒေဂျန်တွေကိုဆွေးနွေးဖို့ကြံနေသေးတာပါခင်ဗျ
။ကိုအောင်ရဲမောင်မောင်ပါရှင် VOA ကနေကဏ္ဍပေါင်းစုံထုတ်လွှင့်ပေးနေပါတယ် VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတဲ့တဲ့တချင်တွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းစီစဉ်စာတိုက်တိတာအမှတ်855ဘဟုစာတိုက်ကြီးရန်ကုန်ကိုဆက်သွင်းနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ် February 18ရက်ဗုဒ္ဓဟူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နာရီထိအစီအစဉ်တွေကို line to meter 24 25 30 51အပြင် line line meter 190ရောကနေတိုးချက်ဖန်ယူနာဆင်နိုင်ပါတယ်ဒီကနေ့သတင်းတွေထဲမှာနားဆင်ရမှာကတော့ရှစ်လေလုံးကာလစစ်အစိုးရအနေနဲ့ကိုကန့်ကောင်းဆောင်ဥဖုံကြားရှင်တို့နဲ့အပေးယူလုပ်ခဲ့တဲ့ကိစ္စတွေကိုကြားရမှာပါ
တော်တော်ဆူသွားနေနေမင်းတို့ကခုနကကုညီဝင်ဖြစ်ကလို့ပေါ့လေအဲ့ဒါမင်းတို့အပိုင်စားပေးတဲ့အာဏာငါတို့မှမရှိဘူးဖြစ်တတ်ကနာထိန်းလာတချိန်နောက်တက်လာမဲ့ဆူသွား
စစ်ထောက်လိုင်းရဲ့အရာရှိဦးအောင်လင်းထွန်းနဲ့တွေ့ဆုံမေးမြန်းထားတာရောဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်မှကြားရမှာပါအခုညပိုင်းဆက်လက်ထုတ်လွှင့်မဲ့သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြမမီဒီယာမြင်ကွင်းနဲ့မြမတခွင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားမှာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့မရက်ဆဲသေးတဲ့လောက်ကိုက်တိုက်ပွဲနဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့ကျောင်းသားတပိတ်စစ်ကြောင်းအခြေအနေတွေကိုတင်ပြချပါရစေ။မအိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါရစေရှင
်။အခုသတင်းပတ်ရုပ်တံနဲ့သတင်းစာကြားနဲ့မီဒီယာတွေပေါ်မှာနေရာယူထားတဲ့သတင်းကတော့လောက်ကိုက်မှာကိုကန့်တက်ဖွဲ့နဲ့အစိုးရတက်တွေကြားဖြစ်ပေါ်တဲ့တိုက်ပွဲသတင်းတွေပဲဖြစ်ပါတယ်။အရင်ဘက်ကတင်ပြထားသလိုသတင်းမီဒီယာတွေပေါ်မှာသတင်းတွေဖော်ပြဖို့ခိုင်လုံတဲ့သတင်းအရေးမြင့်ရဖို့ခက်ခဲနေသေးတယ်လို့အခုခါမှာတော့ဓာတ်ပုံသတင်းတောက်တချို့ဟာအဲ့ဒီလောက်ကင်ဒေတာနဲ့အနည်းဆုံးနေရာတွေကိုတွားပြီးတော့သတင်းယူနေကြပါတယ်။လောက်ကင်ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကြက်ချင်ညီနန်းအပြစ်ခတ်ခံရပြီးတော့ရင်ပေါ်မှာပါလာတဲ့လူနှစ်ယောက်ဒဏ်ရာရခဲ့တယ်လို့သတင်းတွေမှာတွေ့ရပါတယ်။ရင်တန်းမှာပါခဲ့တဲ့သတင်းတောက်တွေရဲ့ဓာတ်ပုံတွေဟာချက်ချင်းဆိုသလိုအွန်လိုင်းစာမျက်နှာတွေပေါ်မှာပြန့်နှံ့သွားခဲ့ပါတယ်။ဒီပြစ်ခတ်မှုဟာကိုကံဘက်ကဖြစ်နိုင်တယ်ဆိုပြီးတော့ယူဆတဲ့အကြောင်းသတင်းတွေမှာဖော်ပြခဲ့တဲ့အတွက်ဝေဖန်မှုတွေထွက်ပေါ်ခဲ့သလိုကိုကံဒေသမှာဖြစ်ပျက်နေတဲ့တိုက်ပွဲတွေမှာအစိုးရစစ်တပ်ဘက်ကအရာရှိနဲ့တပ်သားတွေကြာဆုံးတဲ့သတင်းကလည်းပြန့်နှံ့နေပါတယ်။ဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီးတော့အမျက်ရေးသားဖော်ပြနေတဲ့ Flower News Channel ကအက်ဒီတာကိုစိုင်းထွန်းအောင်လွင်ကအခုတိုက်ပွဲနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုပြောပြပါတယ်။
ကျွန်တော်မြင်လောက်ကတော့ပထမရက်တွေမှာတော့စီစီချာချာပေါ်ပြနိုင်တာရှိဘူးအခုဆိုရင်တော့တစ်ပြေးပြေးပေါ်ပြလာနိုင်တဲ့အခြေအနေတွေတွေ့ရတယ်အဲနောက်ပိုင်းအချိန်တွေမှာတော့ဒီနေ့ဆိုရင်တော့စားတွေ့လာရတာတွေ့တယ်ကြာဥပမာဒီ7 days ဆိုဒီအရက်သားတွေရဲ့ဒီလူပင်ချိုးပေါက်ခံရတဲ့အရက်သားတွေရဲ့အသံတွေပါလာတယ်ပေါ့လေဒါပေမဲ့တော်တော်များများတော့လက်ရှိချိန်ကြီးကတော့ဟိုတရင်တော့တချို့ကတော့တွားနေတာတွေရှိတယ်အခုချိန်ကြီးကတော့တော်တော်များများတော့ဒီတစ်ဖက်တည်းရနေပဲပေါ်ပြလာနေတာတော့ဟာစစ်တပ်တွေလည်းစစ်တပ်ပဲမကူကတာဆိုလည်းကူကတာတကယ်ဒီကြီးလူတွေရဲ့အစာနေပါလေတို့ပေါ်ပြနိုင်တာတော့တွေ့ရတယ်နော်ဟိုဒီ background တွေပါလေလည်းနေတာတွေ့ရတယ်က
ဒါအပြင်ကိုကန်ဒေတာမှာဖြစ်ခဲ့တဲ့တိုက်ပွဲတွေမှာဒဏ်ရာရခဲ့ကြတဲ့တပ်သားတွေကိုတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့သမရသွားရောက်ပြီးတော့အားပေးခဲ့တဲ့ဓာတ်ပုံတွေဟာလည်းသတင်းစာစာမျက်နှာတွေပေါ်မှာပြန့်ခဲ့သလိုဒီတိုက်ပွဲတွေမှာပါဝင်ခဲ့တဲ့တခြားတိုင်းရင်းသားတပ်ဖွဲ့ဝင်တချို့အနေနဲ့ဒီဖြစ်ပွားမှုကိုတာဝန်ယူရမယ်ဆိုပြီးတော့ကာကွယ်ကနေပြည်တော်မှာကျင်းပတဲ့ပြည်တော်စုနဲ့ခန်းနာမှာပြောခဲ့ပါတယ်။နောက်ဆုံးအခြေအနေကတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ဒေတာကိုစစ်အုပ်ချုပ်ရေးကြေညာခဲ့ပါတယ်။ဒီတိုက်ပွဲမှာ KIA မပါဘူးလို့ညှင်းဆို့ထားတာတွေရှိခဲ့သလိုအခုကိစ္စဟာနိုင်ငံရေးနဲ့ဆက်နွယ်နေတယ်လို့လည်းသတင်းတွေပြန့်နှံ့ခဲ့ပေမဲ့နောက်ကွယ်မှာတရုတ်ပါဝင်ပတ်သက်နေတယ်ဆိုပြီးတော့ပြောဆိုနေကြတဲ့အပေါ်မှာတော့လုံလောက်တဲ့အထောက်အထားမတွေ့ရသေးပါဘူး။နေပြည်တော်မှာကာဝေးဦးစီးချုပ်နဲ့တွေ့ဆုံတဲ့စာနယ်ဇင်းကောင်စီယာယီကအတွေ့အမှုကိုကျော်မင်းဆွေကကာချုံနဲ့တွေ့ခဲ့စဉ်မှာပြောခဲ့တဲ့လောက်ကင်ကိစ္စနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါရစေ
။လောက်ကင်မှာတက်နေတဲ့တိုက်ပွဲဖြစ်နေတဲ့ကိစ္စတွေအရင်ကတော့ပုံကြားရှင်ကိစ္စပေါ့နော်။ပုံကြားရှင်မှာ2005တုန်းကတခါတိုက်ခုလိုက်ပြီးသားပေါ့နော်။အရင်ကတော့ပုံကြားရှင်ဖေးချာချာအဲ့မှာဖွင့်ပြထားခဲ့တာပေါ့နော်။ဒီရုပ်ောက်ပွဲပြီးတော့လောက်ကင်ဖိုးပိုင်းအုပ်ချုပ်ခွင့်ရဒေသဖြစ်ထားတယ်။ထားပြီးတော့ဒီအစိုးရအဖွဲ့အနေနဲ့ထားတယ်။အဲ့အစိုးရအဖွဲ့ကိုလောက်ကင်အဲ့ဒီပုံကြားရှင်ကတခါပြန်ပြီးတော့ဒါလက်နဲ့နဲ့ချုပ်ချဖို့ကြိုးစားတာပေါ့။ချုပ်ချဖို့ကြိုးစားတဲ့အတွက်ဒါဒီကြေညာဖြစ်တာပေါ့။အဲ့တော့တက်မတော်သားတွေကြာဆုံးတာရှိတယ်။တက်မတော်ကပြက်ပြက်သားသားဒီကိစ္စကိုနိုင်နေမယ်ပေါ့။နောက်တစ်ခုကဒီတက်ဖွဲ့တွေကတာမန်တက်ဖွဲ့တွေမဟုတ်ဘူးပေါ့နော်။ပုံကြားရှင်ဝင်တိုက်တဲ့ကိုကန့်တွေကိုကန့်လို့နာမည်ထားပေမဲ့ဘယ်မှမသိဘူး။ဒီကတော့တို့ကအမှန်တန်လန်းလန်းဆန်းဆန်းရှိနေတယ်။တက်ကွဲလာတိုက်တဲ့ကိုဝေးကလာတိုက်ပြီးတော့ပြင်းမနှွမ်းနေနေတဲ့ပုံမပေါ့ဘူး။လန်းလန်းဆန်းဆန်းတက်တက်ကြွကြွရှိနေတယ်။အဲ့တော့ကစစ်ပညာလည်းတော်တော်တက်တယ်ဒီ professional set တွေလိုပဲကြာကြာနာနာသုံးချပြီးတိုက်နေတာတွေ့ရတယ်။နောက်လက်နက်တွေကလည်းအဆင်ပြေတယ်။အဲ့ဒါမျိုးတွေကတွေ့ရတယ်ပေါ့နော်။နောက်တစ်ချက်ကဒီတန်လျာရှိတဲ့နောက်ကွယ်ကအဝင်ပတ်သက်နိုင်တဲ့ဟာရှိနိုင်တယ်ပေါ့နော်။တာမန်ကြီးတွေမှာဖြစ်တဲ့ဒီတိုင်းသားတန်နဲ့လက်နက်ကင်ဖွဲ့နဲ့ဖြစ်တာနဲ့မတူတော့ဘူးနဲ့အချုပ်ချအာဏာနဲ့ဆိုင်တဲ့အိစာမျိုးဖြစ်လာတယ်။အဲ့ဒါကြောင့်သူကဒီကျမတော်အနေနဲ့ဒါကိုအပြီးတိုင်အမြင့်ပြတ်သူကတိုက်ထုတ်သွားမယ်လို့သူကပြောတယ်။ဒါဒီလောက်ကင်ကိစ္စပြောတယ်
နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့လေးပွင့်ဆိုင်ဆွေးနွေးပွဲကနေကျောင်းသားတွေတောင်းဆိုထားတဲ့ပညာရေးဥပဒေပြင်ဆင်ချက်အချက်ဆက်တစ်ချက်ပေါ်မှာမူအားဖြင့်သဘောတူညီခဲ့တဲ့ဆိုတဲ့အကြောင်းဖြစ်ပါတယ်ဒီလိုဆွေးနွေးပွဲမှာလက်မှတ်ရေးထိုးပြီးသားဖြစ်တဲ့အတွက်မလူလားအပ်တဲ့ပြဿနာတွေဖြစ်နေတာကြောင့်ကျောင်းသားတွေဆန္ဒပြပွဲကိုဥရေရဆောင်ရွက်သွားမယ်ဆိုပြီးတော့ပြည်ထရေးဒုတိယဝန်ကြီးကမီဒီယာတွေကိုပြောခဲ့ပါတယ်။မူအားဖြင့်သဘောတူညီတယ်ဆိုပေမဲ့တိကျခိုင်လုံတဲ့သဘောတူညီချက်မရသေးတာကြောင့်ပင်မကျောင်းသားတပိတ်မှောက်အဖွဲ့ကတော့မရနာသေးဘူးဆိုပြီးတော့သတင်းတွေမှာဖော်ပြနေပါတယ်။ကြံတပွဲအေယာဝတီကချီတက်လာတဲ့ကျောင်းသားတွေကတော့တပိတ်ကိုရန်နာခဲ့ပြီးတော့နေရက်ပြန်သွားခဲ့ကြပါပြီ။ဒီလိုကျောင်းသားတပိတ်ရက်ချင်းမရက်ချင်းဆိုတာနဲ့ပတ်သက်ပြီးတော့ကျောင်းသားတွေကမှအကြိတ်နဲ့ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။တပိတ်ရန်နာခဲ့ကြတဲ့ကျောင်းသားအဖွဲ့တွေကအခြေခံပညာကျောင်းသားတွေရဲ့စာမေးပွဲနီးလာတာကြောင့်ဖြစ်ပြီးတော့အစိုးရပညာရေးဥပဒေကိုလွတ်တော်တင်သွင်းပြင်ဆင်အတည်ပြုပေးမယ့်ကိစ္စကိုစောင့်ကြည့်သွားမယ်လို့ကျောင်းသားတွေကမီဒီယာတွေကိုပြောဆိုခဲ့ကြပါတယ်။အခုတစ်ပတ်မှာတော့အင်ဂျီတရားနီးနီးဆုံးရှုံးခဲ့ရတဲ့ကြီးမြင့်နိုင်တစ်ဖက်ကမ်းဘလုံးညွန့်ရက်ွက်မီပေးတဲ့တွင်ကျောင်းသားတွေကိုတီးခံလှည့်လျောဖို့အတွက်တီတကူဆရာတော်ကအစိုးရကိုမြစ်တာရက်ခံတဲ့တွင်နဲ့လောက်ကင်တက်ပွဲနောက်ဆက်တွဲတွင်တွေကိုဝီဝီဆာဆာဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်။
မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာပါရှင်။ပုတ်ထူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ခုတော့ဥကြောဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍပါ။ရှစ်လီလုံးကာလာစစ်အစိုးရအနေနဲ့ကိုကန့်ကောင်းဆောင်ဥပုံကြားရှင်တို့နဲ့အပေးယူလုပ်ခဲ့တာဟာနှောင်ရှုပ်ရှုပ်ထွေးထွေးဖြစ်လာနိုင်တယ်ဆိုတဲ့အချက်ကိုထည့်မစင်စားပဲဆူလွယ်နှက်လွယ်သဘောမျိုးလုပ်ခဲ့တာလား။နိုင်ငံရေးပြည်လဲမှုမရှာပဲဘာကြောင့်စစ်ရေးစီးပွားရေးအခွင့်အရေးတွေပုံအောပေးခဲ့ရတယ်လဲဆိုတာထိုစဉ်ကစစ်ထောက်လိုင်းရဲ့အရာရှိဦးအောင်လင်းထွန်းနဲ့ဥကြောဆန္ဒကဆွေးနွေးသုံးသပ်ထားပါရယ်။သူစဉ်ကဘကပတမှုဥဖုံကြားရှင်နဲ့စတင်ဆက်သွယ်ခဲ့ပုံကိုဦးအောင်လင်းထွတ်ကအခုလိုစပြောပါရယ
်ဆက်ရှိရေးချင်းနောက်ပိုင်းပြီးတော့မိုင်းယန်တိုက်ပွဲမှာဘကပရီရဲ့ရည်မှန်းချက်ပေါ်တန်လင်းမြင့်အခြေချမ်းသိမ့်ပတ်ရေးဆိုတဲ့သူကပျောက်သွားပြီးတော့မှဘကပအတွင်းပိုင်းမှာလည်းခေါင်းဆောင်မှုပိုင်းကိုပေါ်လीမယုံကြည်တဲ့အပိုင်းတွေဖြစ်လာတယ်တစ်ချက်ပေါ့လေနောက်တစ်ချက်ကတော့တရုတ်ပြည်ကလည်းဘဂဗ္ဗကိုထောက်ပံ့မှုဟာအဲဒါတော့ရောကြွားတယ်နောက်ပိုင်းမှာလုံးဝမပြေးဘဲနဲ့ဒီတဲ့နေသားမျိုးရှိတယ်တော့ပြန်ကောက်ရရင်တော့ဒီမိုင်းယန်းတိုက်ပွဲမှာကျသွားတဲ့အချိန်ကမှာကျွန်တော်တို့ဒီပြည်ထဲမှာလည်းဒီ68အရေးခင်းတဲ့ဟိုအခြေအနေကစိုးနေတဲ့အချိန်ကမျိုးမှာအဲ့တော့လော်စီဟန်ကတစ်ချက်ပေါ့လေအဲ့ဒီပိုင်းမှာလော်စီဟန်ပါပါပြီအဲ့တော့ပုံကြားရှင်တို့ကပြီးတော့မှပမာဆိုးရောင်နဲ့ငင်းငန်းကြီးလှုပ်ရှင်တယ်ဒါပေမဲ့သူတို့အနေနဲ့ဘယင်ပမာဆိုးရဲ့ဥနေဝင်ချစ်ကပေါ်စီတို့ကတော့လည်းနဲ့ချမဲ့ပေါ်စီမျိုးတော့သူတို့မလို့ခြင်းဘူးအဲ့တော့ချားနီလာဘလို့သူတို့နဲ့ငင်းငန်းကြီးလှုပ်ပေးနိုင်မလဲအဲ့လိုငင်းငန်းကြီးလှုပ်ပေးမယ်ဆိုလို့ရှိရင်သူတို့ပမာဘီကွန်မြူနတီပါတီအားပြီးတော့မှခွဲထွက်ပြီးတော့မှဆိုးရနဲ့ပူးပေါင်းပါမယ်ဆိုတဲ့ကမ်းလှမ်းမှုမျိုးကိုအဓိကတော့ကျွန်တော်တို့တာမန်ထော်လိုင်းကိုသတင်းပို့တယ်အဲ့ဒီချိန်တုန်းကတော့ဒီကျွန်တော်တို့ရဲ့ဒါနဝတာဥက္ကရာဗိုလ်ချုပ်မှုကြီးစောမောင်ပါကျွန်တော်တို့ပြည်ရင်းအစိုးရဘက်ကနေပြီးတော့ရှင်းသားတဲ့အခါကျတော့ရှင်းဆက်ချက်ရေးခင်းပြီးတဲ့နောက်ပိုင်းမှာဗမာအစိုးရတော်တော်လေးအချက်တည်းရှိပါတယ်အကုန်လုံးပြောရရင်နိုင်ငံသားတုံးတွေတရားမှကျွန်တော်တို့မရှိတဲ့အပြင်ကျွန်တော်ဒီစစ်ကြီးနဲ့စစ်တီတိုက်ဖို့ဆိုတဲ့အနေထားအဲ့ဒီချိန်ကမှလုံးဝမဖြစ်နိုင်ဘူးတစ်ဖက်ကလည်းကျွန်တော်တို့တပ်တော်ရဲ့တစ်သက်လုံးအဓိကရန်သူကဗမာပြည်ကွန်မြူနတီပါတီပါဗမာပြည်ကွန်မြူနတီပါတီကိုထိုးနှက်လိုက်လို့သူပြိုကွဲသွားရင်ဒီတရုတ်ပြည်ဘက်ကဒီစီအားလုံးကတော်တော်လေးကြီးကျန်းသွားမယ်ဆိုရင်တစ်ဖက်ကကျွန်တော်တို့စစ်တပ်အစိုးရအနေနဲ့နိုင်ငံရေးရအမြတ်ရမယ်ဆိုတဲ့အနေအထားမျိုးရှိတယ်။တစ်ဖက်ကလည်းကျွန်တော်တို့တပ်မတော်ထောင်ရင်းနဲ့တရုတ်ထောင်ရင်းနဲ့ဟာအဲ့ဒီချိန်တော့တည်းကကျွန်တော်တို့အောက်ခြေပိုင်းမှာ connection ကျွန်တော်တို့ရှိပါတယ်။အဲ့တော့ဒီပုံကြားချင်းတို့ရဲ့ကမ်းလှမ်းမှုကတကယ်လားဟုတ်လားမဟုတ်လားဆိုတာကိုတစ်ဖက်ကပြန်ပြီးမှစဉ်းစားတဲ့အခါမှာကွန်ဖရင့်ဖြစ်တဲ့အတွက်ကြောင့်မလို့
အဲ့ဒါပြန်စဉ်းစားရဲဆိုတော့တရုတ်ထောက်လှမ်းရေးကိုပြန်ပြီး check လုပ်တယ်ပေါ့
ဒါကျွန်တော်တို့ counter check ပေါ့လေဒါအောက်ခြေပိုင်းကတော့
ဟုတ်ကဲ့ငင်းကြမ်းရေးလုပ်ပြီးနောက်မှဖုန်ကြားရှင်တို့ဒေသကိုအထူးဒေသတစ်ဆိုပြီးတော့အခွင့်အရေးတွေအများကြီးပေးခဲ့တယ်တချိန်တုန်းကဗိုလ်ချုပ်နေဝင်လက်ထက်ကလည်းသူတို့ပါတီကိုရက်တီခွင့်ပေးလက်နက်တပ်ဆင်ခွင့်ပေးနောက်ပြီးတော့အဲ့ဒီဒေသကိုကိုယ်ပိုင်အုပ်ချုပ်တဲ့ဒေသအဖြစ်နဲ့ပေးရင်ပေးဖို့ဆိုတာပကပလကန်လှမ်းခဲ့တယ်လို့ထင်ပါတယ်သခင်ပါသိန်းတင်အနေနဲ့အဲ့ဒီတုန်းကလက်မခံခဲ့ဘူးဒါပေမဲ့အဲ့ဒီလိုအခွင့်အရေးမျိုးကိုဖုန်ကြားရှင်နဲ့စစ်စားတဲ့အခါမှာပြီးခဲ့တယ်လို့ဆိုပါတယ်ဟုတ်ပါရင်တော့လည
်းဒါပုံမှန်လေးကျွန်တော်တို့ပြောရရင်တော့မင်းတို့လည်းလက်နဲ့ကင်တာငါတို့လည်းလက်နဲ့ကင်တာမယ်မင်းတို့ကချင်းချီော်ရဲ့ဟာ ောက်ကမလာနဲ့ငါတို့ကမင်းတို့ရဲ့ဘက်ကိုချင်းချော်ရဲကိုကြော်ပြီးမင်းတို့ကလာမတိုက်ဘူးဆိုရဲဒါကတိကွေးပေါ်လေဒါတက်နေရချတာလေးလို့ပြောရမှာပေါ့လေဒါတစ်ချက်ရှိတယ်နောက်တစ်ခုကတို့ကအဲ့ချိန်လုံးကတာမနော်ဆိုတာအနေနဲ့မင်းတို့ကခုနကကုနေဝင်ဖြစ်ကလို့ပေါ့လေဟာမင်းတို့အပိုင်စားပေးတဲ့အာဏာငါတို့မှမရှိဘူးဖြစ်တာကနာထိန်းလာတစ်ချိန်နောက်တက်လာမဲ့ဆိုတာကြရင်မင်းတို့အဲ့ဒီနိုင်ငံရေးကိစ္စကြီးရှင်နေအခုလက်ရှိငါတို့ဒီတက်တာဆိုရနဲ့ခင်မာတော့မင်းတို့နိုင်ငံအောင်နဲ့အပြစ်ခတ်ချက်ဆက်ထားမယ်ဒါပေမဲ့ငါတို့မင်းတို့ဒေတာတုတ်တက်ဖွင့်ပြအောင်ဒေတာဖွင့်ပြရေးတွေကိုငါတို့လုပ်ပေးမယ်အဲ့တော့မင်းတို့ငါတို့နဲ့ပူးပေါင်းဆိုတဲ့အနေအထားမျိုးပဲကျွန်တော်တို့အဲ့ဒီခွင့်ပြုပေးခဲ့တယ်အဲ့တော့အဲ့ဒီပါအများထင်ရတာကတော့ကိုကန့်တွေကိုအဲစီဝိုင်းခွင့်အနေအများပြပေးတယ်ဆိုကျွန်တော်တို့ဒါထင်ရမှာပေါ့လေဘာကြောင့်လဲဆိုတော့ကိုကန့်စဖွင့်နေတဲ့အတွက်ကြောင့်လို့လေတရုတ်ပြည်နဲ့ဒီပမာပြည်ရဲ့စီဝိုင်းလမ်းကြောင်းဟာမူဆယ်ကုတ်ကင်အားလုံးပေါ့လေကွန်လွန်လမ်းကြောင်းတွေအားလုံးကဆိုတော့ပွင့်နေနေသားမှုကျွန်တော်ရှိတယ်ဒုတိယကျွန်တော်ဆက်ပြောချင်တာကကိုကန့်ပြီးတဲ့အခါမှာဝါဒါဝါကကျွန်တော်တို့ဒါအခုချိန်ဒီခင်ရလဲကောင်းဆုံးအဲ့ချိန်တော့လည်းခင်ရလဲကောင်းဆုံးဒီလက်နဲ့ကင်ဖွဲ့စည်းပါအဲ့တော့ဝါမှာလည်းအဲ့ချိန်တော့တောင်းနေနိုင်လို့ဖွဲ့ဒါပေါ့ချန်စီဝိုင်းတောင်းနေနိုင်လို့ဖွဲ့အဲ့တော့ကိုကန့်ရဲ့နမူနာကိုပြရတဲ့အခါမှာဝါလည်းလိုက်လာတဲ့သဘောမရှိပါဘူးတစ်ချောက်တည်းမှာပဲနောက်ဘက်ဟိုအခါရှမ်းခါလို့ခေါ်တာပေါ့ဒီကူမိုင်းလာဖွဲ့ပေါ့အဲ့အဲ့ဖွဲ့ကတောက်လျှောက်ကျွန်တော်တို့ဟိုဒီကျွန်တော်တို့ ਨੇ ငင်းငယ်ယူတာလေနောက် SSC ကဦးစေးချင်တို့ဖွဲ့တာလေဒါ1 2 3 4ပေါ့ဒီသူဒီဒါ3နဲ့3လေးဆိုပြီးတော့ကျွန်တော်တို့လုခဲ့တဲ့အခါမှာကျွန်တော်တို့အဲ့ချိန်တော့တော့နိုင်ငံရေးရဟိုအကျိုးစီးပွားတစ်ခုပဲကြည့်တော့နိုင်ငံရေးအမြတ်ပေါ့နိုင်ငံရေးအမြတ်ကတိုင်းပြည်အကြံရေးဆိုတဲ့ဥစ္စာကိုကြည့်ပြီးတော့မှငင်းငယ်လုခဲ့တာပါ
ဟုတ်ကဲ့အခုနောက်ကြောင်းကိုပြန်ကြည့်ရင်ဒီလောက်ထိအစောမပြေခဲ့ပဲနဲ့ဘယ်အချက်ကိုဖြစ်ငါတို့တင်းခဲ့ရင်ကောင်းလေမလားဆိုရယ်စဉ်းစားမှုမျိုးကဦးအောင်လင်းတို့စိတ်ထဲမှာပေါ်မိရသလား
ကျွန်တော်အမြင်ပြောရင်ပြောအဲ့ဒီကျွန်တော်တို့1990 79 90လောက်ကလုပ်ထားတဲ့ policy တွေက1992ခုနှစ်ဒါဗိုလ်ချုပ်မကြီးတန်းချီနဲ့ဗိုလ်ချုပ်ကြီးမောင်အေးပေါ်ဒီဖြစ်လာတဲ့အချိန်ကမှာအဲ့ဒီဥစ္စာတွေသူတို့မကြိုက်ဘူးခင်ဗျမကြိုက်ဘူးဆိုတော့ကျွန်တော်တို့ဒါအဲ့ဒီမှာဒီဘုဒ္ဓကြီးခင်ရောအပိုင်းနဲ့ဘုဒ္ဓကြီးတန်းရှိလို့ဘုဒ္ဓကြီးမော်ရီတို့ဘက်မှာသဘောထားကွဲတာတွေအများကြီးရှိတယ်။သူပြင်းကဘုဒ္ဓကြီးမော်ရီကဒီဝါတွေကိုးကန်တွေလောကကြည့်နေရဘူး။အဲဝါဆိုရင်ပိုဆိုးသေးတယ်။အများအားဖြင့်ပြဿနာရှာတယ်။ဘာသူကိုယ်တိုင်ကလည်းတမတ်ခုံခုံတမတ်မှုဖြစ်ခဲ့တယ်ဗျာ။အရှိပိုင်းတိုင်းကောဒီရှင်းမြောက်ပိုင်းတိုင်းကောလာရှိုးကောတောင်ကြီးရောမှာတိုင်းမှုဖြစ်ခဲ့တဲ့ကြောင့်တော့ဘဝပြည်ကွန်မြူနတီပါတီတက်တွေနဲ့ဒီဝါကိုးကန်တက်တွေနဲ့အစီအတက်ကတော့သူ့ရဲ့ဒီစစ်တီတွေကြာဆုံးခဲ့တာကိုသူခံစားမှုတွေရှိရောရှိပါလိမ့်မယ်။အဲ့တော့အဲ့ဒီ policy ပေါ့လေ။ဘုဒ္ဓဘုရားတန်းချီတက်လာတဲ့ခါကျတော့အဲ့ဒီ policy တွေကဟိုလုံးဝငါ့ဘာလို့ပေါ့ဟိုသူလက်မခံနိုင်နေတာမျိုးရှိတယ်။ဒါတို့တော့ဘုဒ္ဓဘုရားတန်းချီကလိမ့်မပါလေ။ဒါတားလေးအဲ့ဒါလေးကိုချိုတက်ပြီးတော့မှဘုဒ္ဓခင်မျိုးကိုဝင်စီကမှဒီမျိုးသားညီလာခံဆိုတဲ့ပုံကိုပေါ်ပြီးတော့မှဒီကိုကန်ပေါ့မော်ရီအားလုံးကိုအဲ့တည်းမှာသူတို့နိုင်ငံရေးရဆွေးနွေးမယ်ဆိုတဲ့ပုံစံမျိုးနဲ့ခေါ်ပြီးမှသွင်းပြီးတော့မှသူတောင်းလျှောက်ခေါ်သွားတာအဲ့တော့အခြေအနေတည်းအကြာကြီးယူသွားတယ်သတိနည်းတော့ဒါဆွေးနွေးတဲ့အနေနဲ့ကျွန်တော်တို့ရှိတယ
်ဟုတ်ကဲ့အဲ့လိုဆွေးနွေးခဲ့ပြီမဲ့အဲ့လိုဒါပြည်လွယ်နတ်လွယ်လို့တချို့ကသုံးသပ်ကြမှာပေါ့လေဒါလောလောဆယ်မှာပြဿနာပြင်ပြီးရောဆိုပြီးတော့ကြည့်ပြီးတော့နောင်ရေးအတွက်နိုင်ငံရေးပြဿနာဘယ်လိုဆိုရဲမူကျင်းမဲ့နေခဲ့တယ်ဆိုပြီးတော့တချို့ကသုံးသပ်လို့ရပါတယ်အဲ့ဒါကောဘယ်လိုပြောလို့ရလဲ
အဲ့တော့ဒီအဲ့လိုအချိန်ဆွဲနိုင်ငံရေးရသူတို့ဟိုအချိန်ကျွန်တော်တို့ဆွဲခဲ့ကြတယ်သူတို့စိတ်ထဲမှာတော့ဟိုဘုဒ္ဓဘာသာရေးစိတ်ထဲမှာထင်တာကအထူးသဖြင့်တော့ဒီတိုင်းသားလည်းနဲ့တိုင်းတွေကိုဘယ်လိုဖြေရှင်းမယ်ဆိုတဲ့အဖြေကျွန်တော်တို့မှာ40ပါတီနဲ့တည်ရစွာကျွန်တော်တို့မရှိခဲ့ဘူးကြာအဲ့တော့ဒါကြောင့်2009ခုနှစ်မှာဂျင်းလုံးကမပြောထားတဲ့နေချားဆောက်တက်ဆိုတဲ့ပုံစံမျိုးကိုသူပုံဖော်လိုက်တယ်။အပုံဖော်လိုက်တဲ့အခါကျတော့အင်းအားနဲ့တဲ့ဒီပလောင်လို့ပါလို့ဒီနည်းနည်းပါးပါးတော့ပါသွားတယ်။ကိုကန့်တို့ဂျန်တဲ့သူတွေကအခန့်နဲ့။ဆိုအဲ့မှာကိုကန့်ကအင်းအားနဲ့တဲ့အခါကျတော့ငကိုကလည်းကျွန်တော်တို့ကိုကန့်နယ်မြေကိုစီးဖောက်တာကကျွန်တော်ပြောခဲ့ဘူးလေ1995လောက်မှာကျွန်တော်တို့ရန်မိုးရံပုံကြားရှင်ရေးကင်းကိုပုံလုပ်ပြီးတော့ပမာစစ်တပ်တွေကနော်ကျွန်တော်ပြောတဲ့မွန်ရာဟုဆိုတဲ့ချင်းချော်ရဲ့အတက်ကိုလောက်ပိုင်းတရားအောင်တွားပြီးတော့မှအခုလက်ရှိဖြစ်တဲ့စစ်ပွဲဖြစ်တဲ့ဖွဲ့ကြီးပေါ့ဒီတိုင်းဆိုင်နဲ့တက်မှဘောမျိုးလောက်ပိုင်းဒီဒေတာကုတ်ကဲမှုဆိုပြီးတော့မှဖွင့်ရတာကျွန်တော်တို့ရှိတယ်။ဒါပေမဲ့ပုံကြားရှင်တို့ကလည်းသူတို့မျှော်လင့်တာကတစ်ချိန်ချင်းများဘူပိုင်းအုပ်ချုပ်ခွင့်ရလို့ရှိရင်သူတို့များနိုင်ငံရေးရပေါ့လေအေးမလား သူတို့တက်တွေကိုလည်းအဲ့ဒါပြေးမလားဆိုတဲ့အနေအထားမျိုးနဲ့ဟိုသူတို့မျောလင်းခဲ့တယ်ဒါပေမဲ့အဲ့ဒီအခြေအနေမျိုးကိုမပေးတဲ့အတွက်ကြောင့်မလို့မပေးလည်းမပေးနိုင်တဲ့အခါကျမှာအဲကျွန်တော်တို့တရုတ်အစိုးရကအတန်တန်တားတဲ့ဂျာတွေကနေဆက်ဒေတာမှာတီတီငင်းငင်းပြစ်ကျင်ပါတယ်ဆိုတဲ့ဂျာတွေက2009ခုနှစ်ဧပြီလလောက်မှာကိုကောင်ဝင်တိုက်ပလေးတယ်ပုံကြားရှင်တို့အခုရှိတဲ့ပုံကြားရှင်တို့ထွက်ပြေးသွားတယ်ဒီဒါမျိုးကျွန်တော်တို့ရှိတယ
်ဟုတ်ကဲ့
ဒါအားကိုနောက်ခံသမိုင်းကြောင်းလေးတစ်ခုပေါ့လေ
ဆိုတော့အခုအဲ့ဒီနောက်ပိုင်းမှာစောစောကလည်းဥအောင်လင်းထွက်ပြောတဲ့အထက်မှာအဲ့ဒီတိုက်ပွဲတွေဖြစ်လာတဲ့အခါမှာဘကဘာနဲ့ဖြစ်ခဲ့တယ်ပုံကြားရှင်တို့ကဘကဘာကတမှုနဲ့တိုက်တယ်အဲ့ဒီမှာလက်နက်တွေကအကုန်လုံးတရုတ်လက်နက်တွေဆူပြီးတော့ပြောတယ်ဆိုတော့အဲ့ဒီနောက်ပိုင်းမှာလည်းပဲအခုဖုန်ကြားရှင်တို့ပြင်နေတဲ့လက်နက်တွေဆိုရင်လည်းပဲတပ်မတော်ဘက်ကအတော်ထိခိုက်တယ်ဘာညာဆိုတော့လက်နက်အင်အားတော့မသေးဘူးလို့ထင်ပါတယ်ဆိုတော့တရုတ်နဲ့ဆက်သွယ်ရေးဟာဘယ်လိုရှိနေတယ်လို့ဥအောင်လင်းထွတ်တို့အနေနဲ့သဘောပေါက်ခဲ့ပါတယ်သူတို့ရဲ့ဆက်ဆံရေးဟာတကယ်တော့ကုကန်ဆိုတာ90ရာခိုင်နှုန်းသောကုကန်ပြည်သူကတော့ဟန်တရုတ်လူမျိုးတွေအနယ်ဝယ်ရင်းဖြစ်တဲ့လူမျိုးအဖြစ်လည်းပဲနော်
မမကလည်းဟိုတမိုင်းတောင်းရဒီကိုကန်ကအဲ့ဒါဒီတောင်စုကျွန်တော်တို့ဗမာပြည်ပဲချပါတယ်ဆိုရင်လည်းအားလုံးကိုကတ်တနယ်လုံးကထိုးစရာလည်းပြောပါတယ်နော်ဟိုဝါတနယ်ပဲဟိုဝါစကားပဲကျွန်တော်တို့ပြောတဲ့အနေထားမျိုးကျွန်တော်တို့ရှိပါတယ်အဲ့တော့တရုတ်ကတော့အနည်းဆုံးပါကိုကတ်ဆိုတာကတော့ဒီဂျူနန်တရုတ်ဒီအများစုနေတဲ့ဒေသလို့ပဲကျွန်တော်တို့ပြောရမယ်ဒါပေမဲ့ဒီနန်မိတ်ပိုင်းကတဲ့ပိုင်းခြားချက်ရပေါ့လေဗမာပြည်ထဲမှာဟိုရောက်နေတဲ့ဒေသဒီမျိုးကြီးကျွန်တော်တို့ဖြစ်နေတယ်တို့တို့ဒီတရုတ်ကအဲ့ဒါအာနာပိုင်းနေနဲ့ပေါ့ကွန်မြူနတီလက်ထက်တွေကစပြီးတော့မှဒီခုလည်းချင်းကြည့်တော့ဆက်ဆက်မှုရှိပါတယ်အခုလက်နက်တွေနဲ့ပတ်သက်ပြီးလက်နက်ကသိတော့အဲ့ဒီနေဆက်ဒေတာမှာသိအစမ်းကြတော့ကျွန်တော်တို့မဟုတ်ပါဘူးအထူးကြေကြာတို့မှရှိမယ် RPG လောင်ချာတွေကျွန်တော်ရှိမယ်လေရင်တို့ရရင်တို့ဖြစ်တဲ့ဥစ္စာတွေကဟိုနကိုတွေကတို့ဘာဘာဖြစ်တဲ့အရာတို့ရှိပါတယ်တော့အခုလည်းဒီလက်နက်တွေကတို့ပတ်ဆိုင်ရှိတဲ့စကားမျိုးအချိန်မီးဝင်ဝင်ရတယ်ဘာလို့ပတ်ဆိုင်ရှိလဲဆိုတော့အပေါ်မှာလည်းပြောရင်ဒီကိုကန့်ကလေကျွန်တော်တို့နဲ့ဒီငင်းငန်းကြီးရုပ်တဲ့ကာလပေါ့ကျွန်တော်တို့ဒီ90နောက်ပိုင်းမှာသူတို့ဒီဘိန်းမဖြတ်ခင်ဘိန်းကိုမလုတော့ပါဘူးကာလအတွင်းမှာဘိန်းရဲ့ပတ်သက်ပြီးတော့ကိုကန့်ဒီသားအရင်ဒီအရင်လှုပ်ခဲ့ဗျာအရင်လှုပ်ပြီးပတ်သက်အများကြီးလဲသူတို့ဘိန်းရတယ်ပြီးတော့ရတဲ့ဥစ္စာတွေကတော်တော်များပါတယ်ဟိုတမတော်ကလေဟိုကျွန်တော်စစ်တပ်ပိုင်းပေါ့ဒီကျွန်တော်တို့ကလေပြောမဲ့လာပြောတာပါဘာဖြစ်လို့လဲဆိုတော့ကျွန်တော်ပြောရရင်အဲ့ဒီအဲ့ကမှာဗမာဆိုးရမှာအဲနောက်ဆုံးအားလုံးတည့်တဲ့အချိန်ဂျပန်ကရှိတဲ့တန်ယုံကြီးရောင်းစားရတဲ့ဘဝမျိုးကျွန်တော်တို့ရောက်တဲ့နေသားမျိုးရှိတယ်။ဂျန်တဲ့လုပ်ငန်းကြီးတွေမှာဗမာဆိုးရကဘယ်ဟာမှလည်းချင်းဝင်မရဘူး၊ဘယ်ဟာမှနိုင်ငံတော်ဝင်မရှိဘူးဗျာ။ဆိုတော့အဲ့မှာမျက်စိမိတ်ထားတဲ့နေသားမျိုးလည်းရှိအောင်ရှိပါတယ်။ဒီပေါ်မှာမူတည်ပြီးမှကိုကန့်ကခုနကပြောလို့လက်နဲ့အင်အားလည်းစောင်းနိုင်တယ်။ပတ်စံလည်းအများပြောင်းရင်းဖြစ်ပြီးဖြစ်လာတဲ့အခါမှာအခုကျွန်တော်တို့ဒီမျိုးတွေမကြိုက်တဲ့ဆလာဒီကိုကန်သားတွေမန္တလေးတို့ဘာလို့မှနေရာကြီးပါလဲဟာပြောရရဒါအများကြီးဒါနိုင်ငံကြီးနဲ့ဆက်ဆက်တဲ့နေရာမျိုးကျွန်တော်ရှိပါ
ဟုတ်ကဲ့နောက်ဆုံးတစ်ခုမေးချင်တာကဒီကနေ့ဆိုရင်အာစစ်အုပ်ချုပ်ရေးကြီးညာလိုက်ပြီပေါ့လေဒါဖွဲ့စည်းပြီးအများပေးထားတဲ့အခွင့်အရေးကိုရုပ်သိမ်းပြီးတော့သူတို့ကစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာထင်းချုပ်မှုအောက်မှာလုံအောင်ကြီးညာလိုက်ပြီဖြစ်ပါတယ်အခြေအနေကဘယ်လောက်ထိဆွလာနိုင်တယ်လဲဘယ်လိုပြည်လဲမှုရသွားနိုင်မယ်လို့ထင်ပါလဲအကျဉ်းဆုံးပြောပြပါခင်ဗျာ
ဒီစကားမပြောမချင်းကတော့ကျောက်ချွေပဲထုတ်တော့ဘာအုပ်ချွေပဲထုတ်တော့ကိုကန့်ဒေတာမှာပြည်ပြည်စရာကျွန်တော်တို့မရှိပါဘူး။ဟိုတခါမှာတရုတ်နိုင်ငံရှိတယ်။ရှိတဲ့ဒီပုံချားရှင်တို့ကလည်းဖွဲ့ရရဝါကိုသွားခိုးလဲရတယ်။တရုတ်နယ်စပ်သွားနေလဲရတယ်။တရုတ်ပြည်နဲ့မနေတော့ဝါလဲသွားနေလို့ရတယ်။ဟိုဒီသူ့လူမျိုးတွေနဲ့သူ့ဒေတာတွေသူကျွမ်းကျင်ပြီးတာဆေးအုပ်ချွေထုတ်လို့ရှိနေစစ်သားတွေလည်းရှိနေ။အဲ့ဒီစစ်သားတွေကိုလည်းကြောက်ကြားကြီးနဲ့ပဲသူတို့လိုက်ပြီးတော့မှဟိုတိုက်နေခိုက်နေဦးမှာပဲကျွန်တော်တို့ရှိရနေတာမျိုးကျွန်တော်တို့ရှိပါတယ်။အဲ့တော့ဒီငင်းငင်းကြမ်းကြမ်းနဲ့ဖြစ်စီခြင်းနဲ့ဆိုရင်တော့ဒါတရုတ်ဆိုးအကိုကြားကန်ထားပြီးတော့မှကြောဆိုလေးမှရလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်ခင်ဗျာ
။ဥကျော်စန္ဒာရဲ့မြမအရေးတုံသက်ချက်ပါလာမယ့်စနေနေ့မှာလည်းဒီအကြောင်းကိုဆွေးနွေးကြရအောင်ပါရှင်။
ရရှိမှာပြကိုကန့်ကိုပိုင်အုပ်ချုပ်ရေးဒေသကိုရေးပေါ်ချင်းညင်ညာပြီးတော့ရက်90ကြာဆေးအုပ်ချုပ်ရေးဒေသဖြစ်တဲ့နိုင်ငံတော်သမရကလက်မှတ်ထိုးညင်ညာခဲ့ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရနေမီတစ်ခုကိုကာကွယ်ဦးစီးချုပ်ကဒက်ရိုက်အုပ်ချုပ်စီမံနိုင်တဲ့ပထမဆုံးဖြစ်ပါကိုကန့်ဒေသစီးပရိပခဟာတိုင်းသဘာစွတ်ဖက်ပါဝင်မှုရှိတယ်ဆိုပြီးတော့လူမှုကွန်ရက်ပေါ်ဒီမှာပြောကြဆိုကြဝေဖန်မှုတွေတွေ့နေရပါတယ်ဒါကြောင့်မလို့အခုလာမဲ့စနေနေ့ညပိုင်းဒက်ရိုက်လေးလိုက်အစီအစဉ်မှာတော့
ကိုကံပရိပခဟာပြပပြဿနာလားတန်သာပြဿနာလားဆိုတာကိုဆွေးနွေးကြဖို့အတွက်စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ VOA ကိုမိမိတို့ကိုဆက်သွယ်ရမယ့်နံပါတ်တွေကြိုတင်ပေးပို့ထားစီလိုပါတယ်။ VOA ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တဲ့မပါဝင်နိုင်လို့ရှိရင်လည်းစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပြပို့ထားလို့လည်းရပါတယ်ခင်ဗျာ VOA ကနေပြီးတော့ပါဝင်မြင်းမြန်းကြမယ်တော့ရှင်လေးကျေးဇူးပါတယ
် VOA American တန်ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကုန်2ချိန်ပုံမှန်တင်ဆက်ပေးနေတာပါပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်ခုတခါမြန်မာတခွေအစီအစဉ်လှည့်ပါဒီတပတ်မှာတော့တိမ်မြုပ်ပြက်ွယ်လူနီးဖြစ်လာနေတဲ့မြန်မာရိုးရာပသိမ်ချီလုပ်ငန်းကြောင်းကို VOA သတင်း6ကိုထက်အောင်ကတင်ပြချပါရစေ
။မြန်မာရင်ကျင်းမှုလက်မှုအလို့ပညာတခုဖြစ်တဲ့ပသိမ်ချီလာကိုအခုခါပြည်တွင်းဈေးကွက်ထဲနိုင်ငံခြားဈေးကွက်ကိုပို့ပြီးမိခိုအားထားနေကြရပါတယ်။ပသိမ်ချီတလက်ဖြစ်ဖို့ဘယ်လိုတွေပြုမှုဆောင်ရွက်နေသလဲဆိုတာကိုတော့ဒီတပတ်မြန်မာတခွေအစီအစဉ်မှာကျွန်တော်နဲ့အတူလေ့လာကြည့်အောင်ပါခင်ဗျာ
။ပသိမ်ချီတလက်ဖြစ်ဖို့အစားဆုံးလက်နဲ့အနုစိတ်ပုံဖော်ရတာဖြစ်ပါတယ်။ထီယိုအတွက်နှစ်ကြာရှိတဲ့ဝါမျိုးစားကိုအသုံးပြုရပါတယ်။ထီအမိုးအတွက်ပိတ်စကိုအသုံးပြုပြီးပီလိုပီနန်ကိုကက်ရပါတယ်။အမိုးနဲ့ထီယိုဆုံရအနားသက်တွေကိုတော့အမျိုးသမီးတွေကချီလှပန်းထုတ်ပြီးပကြီးဆရာကပိတ်စတွေပေါ်မှာစီးချေတကြပါတယ်။အယောင်ဆိုနေအောင်နဲ့ရေဆုပ်ခန်းအတွက်တဲသီးရေကိုတုပ်အချောက်လှမ်းပြီးတဲ့နောက်မှာတော့ဆေးတုပ်ခါနေပူထက်လှမ်းရပါတယ်။အသိထီတလက်ဖြစ်ဖို့အတွက်အနည်းဆုံး10ရက်လောက်အချိန်ယူရတယ်လို့ပသိထီပြုလုပ်သူတွေကဆိုပါတယ်။ဒီတက်လာပါပြီးဆွဲဆောင်မှုရှိတဲ့ပသိမ်ထီကိုအခုတော့ပြည်တွင်းကအမျိုးသမီးတူကတိတ်ပြီးစောင်းလေစောင်းတာမရှိကြတော့ပါဘူ
းကျွန်တော်တို့ပသိမ်ထီစောင်းမှုဆိုတာကျွန်တော်တို့မြန်မာအမျိုးသမီးတွေကပသိမ်ထီဆိုပေမဲ့ထီစောင်းရမှာဒီကျွန်တော်တို့ဖဲထီတို့ဘာတို့ဒါမျိုးတွေပဲစောင်းကြပါတယ်ပသိမ်ထီဆိုလို့ချင်းအခုစောင်းမလားဆိုအမျိုးသမီးဗမာအမျိုးသမီးတွေတယောက်မှမစောင်းပါဘူးခလေးငယ်ရအစမစောင်းကြဘူးအခုအများဆုံးပြည်တွင်းမှာတုံးနေတဲ့ထီတွေဆိုလို့ချင်းဥစားပသိမ်ထီဟာဖေဒီမာရောင်းထွက်လဲဆိုတော့အထက်အညာဒေသတွေမှာအကောင်လုံးရောင်းရပါတယ်သူတို့ကြတော့အလူရှင်ပြူဘွဲတို့ဖျားဘွဲတို့အဲ့ဒီမှာပွဲတော်တွေမှာသူတို့ကစောင်းကြတယ်စတန်ဒတ်တကြီးမှာပသိန်းလူပသိန်းကအမျိုးသမီးရောတယောက်မှမစောင်းကြပါဘူးဒီ
မြန်မာလူထုကဒီအမှုပညာကိုလစ်လျူရှုလာခဲ့ပေမဲ့နိုင်ငံသားခီးသွွားဧည့်သည်တွေကတော့မမတ်မုံမုံရှိကြပါတယ်ဒါကြောင့်မို့လဲပသိမ်ထီးပြုလုပ်တဲ့သူတွေကခီးသွွားဧည့်သည်တွေကိုသာမိကိုအားထားပြီးရိုးရလက်မှုပညာကိုမကွယ်ပြတ်အောင်ထိမ့်သိမ့်နေကြရပါတယ်ဂျာမနီ၊အီတလီနဲ့ပြင်သစ်စတဲ့ဥရောပနိုင်ငံတွေကအဓိကဝယ်ယူကြတယ်လို့လွန်ခဲ့တဲ့နှစ်တရာကျော်ကလေးကဘိုးဘွားစင်ဆက်ရိုးရာကိုထိမ့်သိမ့်လာတဲ့ကိုမင်းနိုင်ကဖွင့်ဟပါတယ်
။ကျွန်တော်ကတော့အခုလောလောဆယ်တော့ဂျာမနီရဲ့အီတလီရဲ့ပြင်သစ်ကပိုးတယ်။အခုနောက်တိုးတဲ့နိုင်ငံတွေကတော့ဆွစ်ဇာလန်၊နယူးဇီလန်ပေါ့။အဲသူတို့ကအများတိုင်းတစ်နှစ်ကို3ချိန်လောက်တော့လာဝယ်။900နဲ့1000ဝန်းကျင်ပေါ့နော်။အကြီးကြီးပေါ့သူဆိုင်နေသူပေါ့။သူနိုင်ငံသားမှပြန်ပြီးတော့ဈေးကွက်ပြန်ဖြန့်တာပေါ့နော်။ဆူဗီနီယာရှော့ရောပါရောကျွန်တော်ယူတော့သူကဟိုပေါ့နော်မြင့်မြတ်နေလို့ထိမ့်သိမ့်နေပေါ့။အဓိကကတော့ကျွန်တော်တို့ကပသိမ်ထီးကိုတော့ကျွန်တော်တို့မှာရာသီပွဲတွေပေါ့နော်ပသိမ်မျိုးမှာအာဟိုပသိမ်ကျုပ်ကနေစပြီးတော့ဟိုလောက်ထိပေါ့ The Champion ပဲမေလောက်ထိပေါ့ဒါလူကေတော်တော်များများတုံးတယ်ပသိမ်ကြီးရဲ့ဈေးကွက်ကဘယ်လိုဖြစ်လဲဆိုတော့ဒီတော်တော်များများကြောင်းကြီးမှာထုတ်ကြပါတယ်အခုတဖြည်းနဲ့ရိုးရာပြောခံနေပြီးတော့အခုလုတ်တဲ့လူက3လောက်ပဲရှိတော့တာ
ဝါယုကိုသာအဓိကထားပြီးရာသီဥတုနဲ့လိုက်ဖက်ညီအောင်တဘောကုံချမ်းနေနဲ့လှလှပပဖန်တီထားတာကြောင့်လေနိုင်ငံတကာကပသိမ်ထီးကိုစိတ်ဝင်စားမှုတိုးလာပါတယ
်ဒီထီးကိုစောင်းလိုက်တဲ့ချိန်မှာ side effect လုံးဝမရှိဘူးပြီးတဘောဝရာသီဥတုနဲ့သူကဟိုလာရောညီတို့ရှိတယ်ပြီးတော့မိုးရီလည်းခံတယ်ပေါ့နော်မိုးရီနေကြောင်းချိန်မှာသူရာသီဥတုသုံးမျိုးရှိတာပေါ့မျိုးမိုးစောင်းပေါ့မျိုးမိုးစောင်းသုံးလို့မဟုတ်ဘူးဖုံးနေစောင်းတယ်300ညီစောင်းလို့ရတယ်အဲ300ညီစောင်းတဲ့ပြင်နှစ်နဲ့ချီပြီးအကြိုက်ပဲ9နှစ်တို့10နှစ်တို့စံကန်းတို့ခံတော့အဲ့တော့ဖော်နာတော်တော်များများအရင်စိတ်ဝင်သွားတယ်ပြီးတော့ကျွန်တော်ရက်လုပ်တဲ့တက်ကနေပေါ့ဥစဉ်ဝါယိုးလေးဆိုရှင်ဒါဟိုစပလိတ်မပါဘူးကျွန်တော်တို့ရဲ့ဟိုးနှွမ်းလူတွေအိုင်ဒီယာသူတို့အရင်ချီးပြိုးတယ်ဘာလို့ဆိုတော့ဒီဝါလေးဖွင့်နေပိတ်တဲ့ထီးတို့ဖွင့်နေပိတ်တဲ့ကကလိုကလေးရစာအဲ့လိုမျိုးလေးကျွန်တော်ရိုးရအမှန်တယ်နောက်ပြီးတော့ပန်းထိုးတယ်ပေါ့နော်အထက်မှာကျွန်တော်ခေါ်တာပန်းထိုးပေါ့ချီမင်းလေးရက်ထားတာဟိုအထောက်လည်းအရင်စိတ်ဝင်သွားတာဒါကျွန်တော်ရှိရတကယ်ရိုးရစစ
်ပသိမ်ထီးအလကိုပေါ်လွန်စေတာကတော့ပိတ်သားတွေဘောကပကြီးလက်ရာတွေဖြစ်ပါတယ်ပကြီးလက်ရကောင်းရင်ကောင်းတယ်လို့ထီးရဲ့လှကလည်းလှစတဲ့လှပါတယ်ရင်းသက်သက်ရင်ပါတယ်ဒါပေမဲ့ပြင်ရဖြစ်ရခက်တဲ့ပိတ်သားတွေပေါ်မှာစိစက်တင်တာကလည်းလွယ်တဲ့ကိစ္စတော့မဟုတ်ပါဘူးလက်ရကောင်းဖို့လိုတယ်လို့စိတ်ကူးစိတ်တန်ကောင်းဖို့ကလည်းမရှိမဖြစ်ပါအယိုးဆုံးကအစမ်းဆုံးမှဆိုတဲ့စကားကိုနှလုံးမူပြီးပသိမ်ထီးရဲ့အလှကိုပုံမှုခန့်ညားထဲဝအောင်ပါရမီဖြစ်ပေနေတဲ့ပကြီးဆရာကိုဝင်းဆန်းကတော့မြမရှေးရောက်မှုလက်ရတွေဗုဒ္ဓဝင်ကားတွေကိုအများဆုံးရင်းဆွဲဖြစ်ပါတယ်
ဒီပုံမှာတော့ဟူလောရဲ့ဧည့်သည်ပေါ့နိုင်ငံသားဧည့်သည်အကြိုက်ကိုလိုက်ဆွဲပေးတာအများကြီးပေါ့ဒီကိုကလည်းပိုရိုးရာဟာမျိုးကြတော့ ဘုဒ္ဓဝင်ကားတွေပေါ့နန်းတော်ကြီးမြမာမှုပေါ့နော်အဲ့ဒါတွေလည်းဆွဲရတယ်အခုကျတော့ဧည့်တွေအကြိုက်ကိုလိုက်ဆွဲသူတို့အကြိုက်တဲ့ပုံစံလေးကိုလိုက်ဆွဲဖြစ်တာများပါဘူ
းဆက်ပစ္စည်းမပါဝဲလက်နဲ့သာအလုံးပြုတ်လို့ရတာဖြစ်တာကြောင့်ဒီထိပြုတ်လို့တဲ့သူတွေကကြွန့်ကျင်မှုလိုပါတယ်နောက်ပိုင်းလူငယ်လူရယ်တွေကဒီနုပညာကိုစိတ်ဝင်စားမှုနည်းလာတာကြောင့်အလုံးသမားရှားပါးမှုပြဿနာကိုရင်ဆိုင်နေရတယ်လို့ကိုမင်းနိုင်ကရင်ဖွင့်ပါတယ်
ကျွန်တော်ဆိုတာရိုးရမပြောက်ဘူးဆိုတော့ကျွန်တော်မိသားစုကိုယ်တိုင်ကျွမ်းကျင်လုပ်တတ်လို့ရိုးရမပြောက်တာအလုပ်သမားနဲ့ဝန်ထမ်းနဲ့ဆိုရင်တော့တော်တော်ခက်ခဲဖြစ်သွားပါတယ်။ဘာလို့လဲကျွန်တော်လည်းအခုဟိုစဉ်းစားထားပါတယ်။စဉ်းစားထားပါဆိုအခုလူပေါ့နော်နောက် generation အစ်စ်ကိုကျွန်တော်တို့အခုလုပ်ငန်းတွေချုပ်တင်ပြီးတယ်။နောက်ပြီးတော့အခုလုပ်သမားရှားပတ်ပြောဆိုအဓိကတော့ကိုရိုးရကိုပေါ့နော်အခုခေတ်ပေါ့အခုဟိုကျန်တဲ့ကိစ္စတော့ကိစ္စမကြီးပေါ့။မျက်မျက်နုံနုံနဲ့တမိုးထားတယ်မှဆိုလို့ရှိရင်တော့ဒါကျွန်တော်ဘက်ကလည်း welcome ပေါ့နော်တင်ပြီးပါမယ်လုပ်ငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့ပြီးတော့သူတို့တတ်မှတ်တယ်ပေါ့နော်အခုသူတို့စာဝင်နေတဲ့အဆင်ပြေအောင်ဟိုတလတင်မယ်ဆိုရင်ဥပမာဒီ ठी ကိုအစားဆုံးတင်မယ်ဆိုတစ်နှစ်ကြာမယ်ကျွန်တော်က6လောက်လောက်နဲ့ဖြတ်ပြီးတော့အဲ့လိုမျိုးတင်ပေးတဲ့မီးရောပေါ့ကျွန်တော်ကရှိပါတကယ်သူစိတ်ဝင်စားမယ်ဆိုရင်တော့ကျွန်တော်ကဒီပေါ့နော်လုံတမရှားဖို့ပြဿနာယူရပြောက်သွားပြဿနာကျွန်တော်ရှင်းလို့ရမှာ
ပသိမ်မျိုးပေါ်မှာလည်းဒီ ठी လုတဲ့သူတွေအတော်လေးနေပါလာနေပါပြီပသိမ် ठी အတွက်အဓိကကုန်ကျန်းဖြစ်တဲ့ဝါးကလည်းရှားပါလာသလိုတခြားသဘောကကုန်ကျန်းပစ္စည်းတွေလည်းတဖြည်းဖြည်းနေပါလာတာကြောင့်ဒီရိုးရအမွေနေ့ကိုကွဲပြောက်သွားမလားဆိုပြီးစိုးရိမ်ပူပန်မှုတွေလည်းရှိနေပါတယ
်ဟိုပြောပက်စက်အောင်ထောင်းလိုက်တယ်ဝါးတွေရှားသွားတယ်တစ်ချက်နောက်ပြီးတော့အခုသဘာဝနော်ဟိုတဲသီးလိုပေါ့ကျွန်တော်တကယ်ကိုစစ်စည်းနဲ့တောင်းပစ္စည်းမျိုးတွေရှားသွားတယ်အပင်တွေခုန်လဲတယ်ထင်းတွေလုတယ်မြေကြီးလုတယ်အဲ့ခက်ခဲလေးနဲ့နောက်ပန်းချရတော့နောက်၄-၅နှစ်တော့ကျွန်တော်ထင်တာတော့နောက်၄-၅ဆင်နေဆိုလို့ရှိရင်တော့မထိန်သိမ်းလို့လည်းပျောက်သွားနိုင်တာအဓိကကတော့ဟိုနိုင်ငံတော်ပံ့ပိုးရင်တော့ပိုးဆင်းပြေတာပေါ့
တခိတခါကအသုံးပြုမှုအရှိန်ကိုမြင့်ခဲ့တဲ့ပသိမ် ठी ကိုမြမလူတို့အနေနဲ့စိတ်ဝင်စားမှုပုံမှုမြင့်တက်ဖို့လိုနေသေးတယ်လို့ပသိမ် ठी လုပ်ငန်းရှင်တွေကအကြံပြုကြပါတယ
်မြမအမျိုးသမီးရဲ့အလှကပသိမ် ठी တက်လက်ပါမှာပိုပြီးပြည့်စုံလေးရှိကြတယ်လို့ရှေးခေတ်ရှေးကာကဆိုလို့ရှိကြပေမဲ့ဒီခေတ်မှာတော့တိတ်ပြီးစောင့်လေးစောင့်တာမရှိကြတော့ပါဘူးဒါကြောင့်ပသိမ် ठी ပြုတ်လုတဲ့သူတွေနေတဲ့နေလာပြီးပျောက်ွယ်လူနေပါဖြစ်နေတာကြောင့်ဝိုင်းဝန်းထိန်သိမ်းမှုလိုနေပြီလို့ပသိမ် ठी ပြုတ်လုတဲ့သူတွေကဆိုနေကြပါတယ်ခင်ဗျာဟုတ်ပါပါခင်ဗျာ
ကိုချက်အောင်ပါရှင် POA ကနေခုအတန်လွှင့်နေတဲ့တနအီစာစီစဉ်အားလုံးကိုစီစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီထိအစားဆုံးပြန်ပြီးနားဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ပုတ်ထူးနေ့စီစဉ်ဆုံးတိုက်ခင်မှာတရင်ချင်းချုပ်ကိုကိုအောင်ကအကြံပေးပါအောင်ရှင
်အကြံဖတ်မှုတွေကြောင့်နောက်လာမှာကျင်းပဖို့ပြောင်းလဲတတ်မှတ်ခဲ့တဲ့ရွေးကောက်ပွဲကိုနောက်ဆက်တိုက်ခိုက်သွားမယ်လို့နိုင်ဂျီးရီးယန်စစ်သည်ကြောင့်အဆူဘူကိုဟာရမ်အဖွဲ့ခေါင်းဆောင်ကချင်းချောက်လိုက်ပါတယ်အခုလိုတိုက်ခိုက်တာကြောင့်သူ့အဖွဲ့ဝင်တွေကိုဆုံးရှုံးနိုင်ပေမဲ့ရွေးကောက်ပွဲကျင်းပသွားဖို့ကိုအလားကခွင့်ပြုမှာမဟုတ်ဘူးလို့ဘူကိုဟာရမ်ခေါင်းဆောင်အဘူဘာကာရှကူကအင်ကာနီကထပ်ပေါ်လာတဲ့ online video ထဲမှာပြောဆိုထားပါတယ်မလ28ရက်နေ့မှာကျင်းပဖို့ရှိနေတဲ့သမရနဲ့လွတ်တော်ရွေးကောက်ပွဲတွေမှာမဲမပေးဖို့ဘူကိုဟာရမ်အဖွဲ့ကသတိပေးထားပါတယ်ယူကရိန်းနိုင်ငံမှာအပြည့်အစုံသဘောတူညီချက်ရပြီးတဲ့နောက်အထိတိုက်ပွဲတွေဆက်ဖြစ်နေခဲ့တဲ့ဒီဘော့စီမျိုးကနေအစိုးရတပ်ဖွဲ့တချို့စတင်ရောက်သိနေပြီလို့ယူကရိန်းသမ္မတကပြောပါရယ်ပုဒုံနေကဗီဒီယိုကနေတစင်ပြောတဲ့ကြေညာချက်မှာသမ္မတပက်ထရိုပိုရိုရှန်ကိုကယူကရိန်းတပ်ဖွဲ့နဲ့အရင်တပ်ဖွဲ့တွေဟာစနစ်တကျနဲ့ဆုတ်ခွာနေပြီလို့ပြောဆိုထားပါရယ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဝန်ထမ်းတွေအယက်သားတွေကိုတိုက်ခိုက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာရေးညှိနှိုင်းရေးမှူး Miss Renata Desalian ကဖေဖော်ဝါရီလ17ရက်နေ့တွင်ညကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးသူတွေအယက်သားတွေရဲ့လုံခြုံရေးအတွက်အဖွဲ့ပေါင်းစုံအနေနဲ့အလေးထားဖို့ကိုလည်းသူကပြောဆိုသွားပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုံမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ် VOA American အတိုင်းရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲအထိအစီအစဉ်တွေကိုလိုင်းတိုမီတာ2430ရောကနေဖမ်းယူနိုင်နိုင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာစေတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.